Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ View American တန်ကနေ2024ခုနှစ်အောက်တိုဘာလ19ရက်စနေနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ Line to meter 3251ပြင်အခုစနေမှာ Line limiter 190ကလည်းဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် VO ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ဘေးအပေါင်းကကင်းဝေးကြပါစေကျမခင်ပြထွေးပါ Israel ဝန်ကြီးချုပ်ရဲ့နေအိမ်ပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့ Israel ဆိုရကပြောပါရယ် Now ဒီအရှိလေပိုင်းဒေတာအရင်းနဲ့ Ukraine ရေးအပါအဝင်ကမ္ဘာလုံခြုံရေးရာကိစ္စတွေကိုဆွေးနွေးဖို့အတွက် G7 ကမ္ဘာစက်မှုအင်အားကြီးနိုင်ငံတွေကကာကွယ်ရေးခေါင်းဆောင်တွေကာကွယ်ရေးဝန်ကြီးတွေဒီအီတလီနိုင်ငံမှာတွေ့ဆုံနေကြပါရယ် Now ဒီမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့မန္တလေးမြို့ကကောင်စစ်ရေးရာဌာနကတော့မနေ့တောက်ကြနေ့ကတိုက်ခိုက်ခံရပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပါမယ်ရှင်
ဟုတ်ကဲ့ပါမခင်ကြီးတို့အခုလိုသတင်းတွေပြီမှာတော့ဒီညစိတ်ဝင်စားစရာသတင်းပေးဖို့ချက်ထဲမှာအမေရိကန်ရစ်ကောက်ပွဲပေါ်ဟာရီကိန်းမုန်တိုင်းဘလူတက်ရောက်နိုင်တာကိုနှဆင်ကြည့်ရှုရဖို့ရှိပါတယ်ပြီးရင်တော့စနေညပတ်စဉ်ကဏ္ဍတစ်ခုထဲမှာစစ်ပွဲအန်ဒီရဲ့ကြားကပညာသင်ပေးနေရတဲ့ဘဝကိုဆရာမတူက
ခင်ဗျာလည်းလက်နက်ကြီးရဒီကျောင်းနောက်ကျော်လေးကြီးလက်ကြအခုလည်းအလိုလက်နဲ့ကြီးလူကြရတော့ပါလို့သူတို့အတန်လေးညင်နေခိုင်းမယ်ခုံအောင်မှနေစရာရှိနေလို့မျိုးဝက်ခိုင်းနေရ
ပြီးတော့ဒီအချောင်းပြောထားတဲ့တို့အတန်အစီအစဉ်နောက်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာပြီးရင်အာရှနိုင်ငံရေးနောက်လေယာစီးပွားနဲ့ဥရယာတီအစီအစဉ်တွေစတိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထေတဲ့ရောက်တဲ့တင်ကိုမက်ခင်ပြူထွေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
အစ္စရေးဝန်ကြီးချုပ်ရဲ့နေအိမ်ပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့အစ္စရေးဆိုရကပြောကြားလိုက်ပါတယ်။အစ္စရေးနိုင်ငံမြောက်ပိုင်းကေစထရီးယားမြို့မှာရှိတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူရဲ့အပန်းဖြေနေအိမ်ရှိရာကိုဒရုန်းတစ်စင်းဒီနေ့ပြန်တန်းလာခဲ့ပေမဲ့အဲ့ဒီအချိန်ဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ဂရော်ရူကတော့အိမ်မှာရှိမနေဘူးလို့ပြောခွင့်ရကပြောပါတယ်။လက်ဗလွန်ဘက်ကနေပြန်လာတဲ့ဒရုန်းတစ်စင်းအဆောက်အဦတစ်ခုနဲ့ထိပြီးပြိုကျခဲ့တယ်လို့အစ္စရေးစစ်တပ်ကအစောပိုင်းပြောကြားခဲ့တာပါ။ဘယ်အဆောက်အဦကိုထိတာလဲဆိုတာကိုရှင်းရှင်းမပြောပေမဲ့နောက်ထပ်ပြန်လာတဲ့ဒရုန်းနှစ်စင်းကိုကြားပြတ်ဖျက်ချနိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးအရေးပေါ်လူနာဌာနကလည်းထိခိုက်ဒဏ်ရာရသူမရှိဘူးလို့ပြောပါတယ်။အစ္စရေးမှာအောက်တိုဘာလ9ရက်တိုက်ခိုက်မှုကိုအဓိကကြိုးကန်စစ်ဆင်ခဲ့တဲ့ဟာမက်စစ်သွေးကြွအဖွဲ့ထိတ်တန်းကောင်းဆောင်ရာယာစင်ဝါအစ္စရေးစစ်တပ်လက်ချက်နဲ့ကြာတာရင်းတွေကတိုက်ဆုံးခဲ့ပြီးတဲ့နောက်မှာအစ္စရေးကိုဆက်လက်တိုက်ခိုက်သွားမယ်ဆိုပြီးတော့ဟာမက်စ်အဖွဲ့ရောအီရန်ရောနောက်အီရန်ကြောထောက်နောက်ခံပေးထားတဲ့လက်မလုံကဟက်စ်ဘိုလာအဖွဲ့တွေကရောတုံ့ပြန်ထားကြပါရဲ့ရှင်။
G7 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေကတော့ကမ္ဘာလုံခြုံရေးအကြောင်းဆွေးနွေးနေကြပါပြီ။အရှေ့လေပိုင်းဒေသမှာပဋိပက္ခတွေပုံမပြင်းထန်လာနေပြီးယူကရိန်းရေးဖိအားတွေတိုးလာနေခြင်းကမ္ဘာလုံခြုံရေးရာကိစ္စတွေဆွေးနွေးဖို့ဒီ G7 ကာကွယ်ရေးဝန်ကြီးတွေအီတလီနိုင်ငံမှာဒီနေ့တွေ့ဆုံဆွေးနွေးနေကြတာပါ။ G7 လက်ချောက်ကထတာဝန်ထားတဲ့အီတလီနိုင်ငံအနေနဲ့ G7 ကာကွယ်ရေးဝန်ကြီးတွေရဲ့အစည်းအဝေးကိုပထမဆုံးချိန်ကျင်းပတာဖြစ်ပြီးဒီစုဝေးမှုကဒီမိုကရေစီစနစ်ထိခိုက်ပျက်စီးအောင်လုပ်နေသူတွေကိုခိုင်မာပြသားတဲ့သတင်းစကားပါတာဖြစ်တယ်လို့အီတလီကာကွယ်ရေးဝန်ကြီးဂိုက်ဒိုကရက်ဆက်တိုကပြောပါတယ်။ယူကရိန်းမှာရုရှားကရဲဆက်ဆက်ရန်တို့တိုက်ခိုက်နေတာတွေအရှေ့လေပိုင်းဒေသကဆိုးရွားတဲ့ခြေနေတွေအာဖရိကတောင်ပိုင်းစာရဒေသမှာဖြစ်နေတဲ့မတည်ငြိမ်မှုတွေနဲ့အင်ဒိုပစိဖိတ်ဒေသမှာတင်းမာမှုတွေတိုးလာနေတာဟာအနာဂတ်လုံခြုံရေးစိုးရတဲ့ခြေနေတွေကိုမိမောင်းထိုးပြတာဖြစ်နေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ရုရှားနဲ့စစ်တုံ့ပန်းလဲလှယ်ရေးအစီအစဉ်အရာယူကရိန်းစစ်သား95ယောက်အိမ်ပြန်ရောက်လာကြပြီလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီကပြောပါရယ်အရက်ဆော်ဘွားများပြည်တော်စု UAE နိုင်ငံရဲ့ဈာဝင်ဆစ်ဆက်မှုနဲ့နှစ်ဖက်အချင်းသား95ယောက်စီအပြန်အလှန်တောက်ကြနေညနေပိုင်းကလဲလှယ်ခဲ့ကြတာပါမာရီယိုပိုမြို့နဲ့အဇိုဗက်စတာဆက်ယုံကိုကာကွယ်ခုခံခဲ့ကြတဲ့ယူကရိန်းစစ်သားတွေအပြင်ဒေါညက်စ်လူဟန်စ်ဟာကီဖ်ခီဖ်ချက်ချနီဟိုင်းဖ်နဲ့ကာဆန်ဒေတာတွေကိုကာကွယ်တိုက်ခိုက်ခဲ့ကြတဲ့စစ်တီတော်တွေအိမ်ပြန်ရောက်လာကြပါပြီလို့သမ္မတဆာလန်စကီက X လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။2022ခုနှစ်ကယူကရိန်းစိတ်ကမ်းပြုမာရီယိုပိုရုရှားလက်ထဲကျမသွားအောင်3လနီးပါးခုခံကာကွယ်ခဲ့ကြသူတွေအပါအဝင်ရှေ့တန်းနေရာစုံမှာတိုက်ခိုက်နေကြတဲ့သူတွေဖြစ်ပါတယ်။အပြာနဲ့အဝါရောင်ယူကရိန်းအလံတွေခြုံပြီးဘတ်စကားပေါ်ကဆင်းလာတဲ့ပြန်လည်လွတ်မြောက်လာသူတွေကိုသူတို့ချစ်ခင်ရတဲ့မိသားစုတွေဆွေမျိုးတွေနဲ့ပွေဖက်နှုတ်ဆက်နေတဲ့ပုံတွေကိုလည်းယူကရိန်းသမ္မတကသူ့ရဲ့ Telegram လူမှုကွန်ရက်မှာတင်ထားခဲ့ပါတယ်။ရုရှားဘက်ကဖမ်းဆီးထားတဲ့သူတွေကိုဒီယူကရိန်းကပြန်လည် ကဲတင်နိုင်တဲ့အခါတိုင်းမှာဒါဟာဖမ်းဆီးခံရသူအလုံးရုရှားလက်ကပြန်လည်လွတ်မြောက်လာမယ့်ရဲ့ပို့ပြီးတော့နှိလာတာဖြစ်တယ်လို့လည်းသမ္မတဇလန်စကီကပြောပါတယ်။ပြန်လွတ်လာတဲ့ရုရှားတပ်ဖွဲ့ဝင်တွေကိုရုရှားရဲ့အနီးဆုံးမဟာမိတ်ဘယ်လာရုစ်နိုင်ငံမှာကျန်းမာရေးစစ်ဆေးတာတွေလုပ်ပေးနေတဲ့အကြောင်းရုရှားကာကွယ်ရေးဌာနကလည်း Telegram လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်ရှင်
။မြန်မာနိုင်ငံမှာတော့တရုတ်ကောင်စစ်ရုံတက်ခိုက်ခံခဲ့ရပါတယ်။မြန်မာဆိုင်ရာတရုတ်သံရုံးရဲ့မန္တလေးမြို့ကကောင်စစ်ရေးရယုံမနေ့အောက်တိုဘာ18ရက်တောက်ကြညနေပိုင်းကတိုက်ခိုက်ခံခဲ့ရတာပါမန္တလေးကျုံတောင်ဘက်မှာရှိတဲ့တရုတ်ကောင်စစ်ရုံးဝင်းတဲမှာမနေ့ညကညနေပိုင်းမှာပောက်ကွဲတံကြားခဲ့ရပြီးထိခိုက်သေးဆုံးတာမရှိဘူးလို့တော့ဒေသခံတွေကပြောပါတယ်တရုတ်ကောင်စစ်ရုံးတစ်ပိုက်ဟာပုံမှန်အဖြစ်လုံခြုံရေးတင်းကျပ်တဲ့နေရာဖြစ်တယ်လို့မန္တလေးမြို့ကန်တွေကတော့ပြောပါတယ်စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ညနေ၄နာရီပတ်ဝန်းကျင်မှာတရုတ်ကောင်စစ်ဝင်းကျုံရုံးမှာပောက်ကွဲမှုဖြစ်ခဲ့ပြီးနှစ်ထပ်ဆောင်ခေါမိုးရဲ့အုတ်ချုံမှုနှစ်ပေးလောက်ပျက်စီးသွားကလူနဲ့တခြားပစ္စည်းတွေအထိကိတ်မရှိဘူးလို့တော့ဖော်ပြထားပါတယ်။တရုတ်ကောင်စစ်ဝင်ရုံတာဝန်ရှိသူတွေနဲ့ပူးပေါင်းစုံစမ်းနေတယ်လို့လုံခြုံရေးတိုးမြင့်ထားတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းကစလို့မြို့ပြဒေသတွေမှာပါတိုက်ခိုက်မှုတွေကျပြန့်လာတဲ့မန္တလေးလိုမြို့မှာရှိတဲ့တရုတ်ကောင်စစ်ရုံကိုအခုလိုတိုက်ခိုက်တာပထမဆုံးဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်ဖွဲ့ကလုပ်တယ်ဆိုတာကိုတော့ထုတ်ပြန်ထားခြင်းမရှိသေးပါဘူးခင်ဗျာ။The Voice of America, VOA. The American Day, October 19th, စနေညသတင်းတွေကိုမခင်ဖြူထွေးနဲ့ပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာသတင်းပေးပို့ကြပါ။ American ရွေးကောက်ပွဲအပေါ် Hurricane မုန်တိုင်းတွေဘယ်လိုသက်ရောက်နိုင်သလဲဆိုတာကိုကြည့်အောင်ပါ။ Hurricane မုန်တိုင်းနှစ်ခုတန်းကိုခံလိုက်ရတဲ့ American က Florida, မြောက် Carolina နဲ့ဂျော်ဂျီယာပြည်နယ်တွေဟာမုန်တိုင်းအလွန်နောက်ဆက်တွဲတွေနဲ့ရင်ဆိုင်ဖြစ်ရှင်းနေရပါတယ်။မုန်တိုင်းကြောင့်အဲ့ဒီဒေသတွေမှာလူရာချီသေဆုံးပြီးဒေါ်လာဘီလျံပေါင်းများစွာထိခိုက်ပျက်စီးခဲ့ပါတယ်။ဒီပြည်နယ်တွေမှာအမေရိကန်ရွေးကောက်ပွဲကလည်းနှစ်ပတ်ကျော်ပဲလူတော့ချိန်မှာအလွန်ကျိတ်နေဖြစ်နေပါတယ်။မုန်တိုင်းကြောင့်ဒီပြည်နယ်တွေမှာမဲပေးဖို့ဘလို့ရိုက်ခတ်မှုတွေရှိနိုင်မလဲဆိုတာနဲ့ပတ်သက်ပြီးအင်ပြည်တော်သတင်းတောက်ပတ်စီဝီဒါခူဆာရာသတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ။
ပြီးခဲ့တဲ့စက်တင်ဘာလအကုန်က Helene Hurricane မုန်တိုင်းနဲ့အခုလအစောပိုင်းကတိုက်ခတ်ခဲ့တဲ့ Milton Hurricane မုန်တိုင်းတန်တွေအကြီးအကျယ်ခံရတဲ့ပြည်နယ်တွေမှာတော့နေရာအတော်များများမှာလျှက်စစ်မှုတွေပြန်ရအောင်လုပ်ပြီးတော့တန်တွေပေါ်မှာရှိတဲ့အပျက်စီးတွေကိုဖယ်ရှားပြီးတော့ခြေနေတွေပုံမှန်ပြန်ရအောင်ကြိုးစားနေကြပါတယ်။ American သမ္မတ Joe Biden ကတော့ Florida ပြည်နယ်ကမုန်တိုင်းတင့်ဒေသတွေကိုအခုသတင်းပတ်အစောပိုင်းမှာတွားခဲ့ပြီးတော့အားလုံးအထူးထူးစီးစီးလုံးလုံးလှုပ်ကြဖို့တိုက်တွန်းလိုက်ပါတယ်
။ Not as Democrats or Republicans.But as Americans,
Democrats ye tamambo Republican ye ma mhop paw a lo American ni ji ba aku nyin lwat de tu ku nyin mae tu a lo du du chin ni de ku de ma shin ni ja de American ni ji ba le
Moon nai pyan le thu taw ye aku nyin ne naingan ye ko tat tat si khwe tha bo ga do ma lwe paw le la twei shi mu de ya da bo ho so ya si ga ni be thuk ga ke ga ye ku nyin de yauk la de a kha dai ma mae san na shin ni ga lat shi a na ya party ko thauk khan le shi ja bi do အကူအညီတွေမရတဲ့အခါမှာတော့မထောက်ခံကြတာကိုတွေ့ရလေရှိပါတယ်။ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းလဲဖြစ်လက်ရှိဒုသမ္မတကာမလာဟဲရစ်ကတော့သမ္မတဘိုင်ဒန်အစိုးရရဲ့မုန်တိုင်းအကူအညီပေးရေးချိုးဖောက်မှုတွေကိုအဓိကမိမောင်းထိုးပြီးတော့ပြောကြားနေပါတယ်
။ I have spoken with state local officials both Republican and Democrat
။ဒီမအနေနဲ့ Republican ရော Democrat ရောနှစ်ဖက်လုံးကပြည်내တာဝန်ရှိသူတွေနဲ့ရောဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ပါစကားပြောခဲ့ပြီးတော့ဗဟိုအစိုးရအနေနဲ့မုန်တိုင်းပြန်လည်ထူထောင်ရင်းနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းအဆင့်ဆင့်တိုင်းမှာအခုအညီတွေပေးသွားမှာဖြစ်တယ်ဆိုတာကိုပြောကြားခဲ့ပါတယ်
။ဒါမဲ့လည်းပြိုင်ဘက် Republican Party ရဲ့သမ္မတလောင်း Donald Trump ကတော့ပြည်ထောင်စုအစိုးရရဲ့မုန်တိုင်းအကူအညီပေးရေးတုံ့ပြန်ပုံလေးနဲ့ပတ်သက်တဲ့သတင်းမှားတွေကိုဖြန့်နေပြီးတော့ပြည်ထောင်စုအစိုးရဟာ Republican နေရာတွေကိုအကူအညီတွေမပေးဘဲမုန်တိုင်းကယ်ဆယ်ရန်ပုံငွေတွေကိုတရားမဝင်ရွှေပြောင်းဝင်လာတဲ့သူတွေကိုအကူအညီပေးဖို့အတွက်အသုံးပြုနေတယ်လို့ပြောနေပါတယ်
။ The federal government on the other hand has not done what you're supposed to be doing in particular
ဟိုအစိုးရဟာတစ်ဖက်မှာလည်းသူတို့လုပ်ဆရာရှိတာတွေကိုဘာမှမလုပ်ဘဲနေနေပါတယ်။အထူးသဖြင့်မြောက်ကယ်ရိုလိုင်းနာပြည်နယ်မှာပါ။သူတို့ဟာအဲ့ဒီလူတွေကိုမတရားဒုက္ခတွေခံခိုင်းနေပါတယ်။
လူမလာမှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်လတွေကတော့ American မှာ Hurricane မုန်တိုင်းတွေအဆိုးအဝါဆုံးဖြစ်ပေါ်လေရှိတာဖြစ်ပါတယ်။အနာပိုင်းဒီဘက်ကတော့ရွေးကောက်ပွဲအစည်းအဝေးတွေထဲမှာမုန်တိုင်းအရေးပေါ်ချိုးတင်ပြင်းစင်မှုတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကတည်းကလှုပ်လာခဲ့တာပါ။ဒါပေမဲ့အခုခါမှာတော့သူတို့ဟာသတင်းမှားတွေဖြန့်နေတိုင်းနဲ့ပတ်သက်ပြီးတော့လည်းရင်ဆိုင်ဖြစ်ရှင်းနေရပါတယ်။
Well, I think that's the biggest challenge that election officials in particular are facing right now in the aftermath of these.
ရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့အထူးသဖြင့်အခုလိုအချိန်မှာ hurricane မုန်တိုင်းအလွန်ကာလမှာအရေးကြီးဆုံးရင်ဆိုင်ဖြစ်ရှင်းနေရတာကအဲ့ဒီသတင်းအမှားကိစ္စတွေပါ။ဒါကြောင့်လဲဆိုတော့မဲဆန္ဒရှင်တွေရဲ့မဲပေးပိုင်ခွင့်တွေမုန်တိုင်းကြောင့်ရွေးကောက်ပွဲအပေါ်ဖြစ်လာတဲ့အကျိုးဆက်တွေနောက်မုန်တိုင်းကြောင့်အခုအခါမှာမဲပေးလို့မရတော့ဘူးဆိုတာမျိုးတွေကိုလူမှုကွန်ရက်တွေပေါ်မှာပြောလာနေတာတွေကိုကျမတို့တွေ့လာပါတယ်။ဒါကြောင့်ကျမတို့အနေနဲ့မဲဆန္ဒရှင်တွေကိုယုံကြည်စိတ်ချရတဲ့သတင်းရင်းမြစ်တွေကိုတွားရောက်သတင်းယူကြဖို့တိုက်တွန်းပါတယ်
။နိုင်ငံရေးကိုခဏဘေးချိတ်ပြီးတော့လက်ရှိမြေပြင်အခြေအနေမှာတော့တချို့လမ်းတွေဟာအခုချိန်ထိအသုံးပြုလို့မရသေးသလိုအဆောက်အုံတွေထိခိုက်ပျက်စီးပြီးလူတွေကလည်းသူတို့ရဲ့ဘဝတွေကိုပြန်လဲတိဆောက်ဖို့ကြိုးပမ်းနေတာကြောင့်မဲပေးတဲ့သူအရေးတော်ဟာနေနိုင်ခြင်းရှိနေပါတယ်။မုန်တိုင်းကြောင့်အပျက်စီးတွေဖြစ်ပေါ်ခဲ့တဲ့တချို့ပြည်နယ်တွေမှာတော့လူတွေကိုစားရိုက်ကနေမဲပေးဖို့ခွင့်ပြုထားတဲ့အစီအစဉ်တွေကိုလည်းထိခိုက်လာနိုင်ပွဲရှိနေပါတယ်။အမေရိကန်မှာပြည်နယ်အလုံးနီးပါးကကြိုတင်မဲပေးဖို့ခွင့်ပြုထားတာပါ။တဘောကဘေးအန္တရာယ်တွေကိုမြင်ဆိုင်ရရင်တောင်မှပဲအာဏာပိုင်တွေနဲ့တက်ကြွလှုပ်ရှားသူတွေဟာလူတွေကိုကြိုတင်မဲတွေပေးဖို့အတွက်ကိုတိုက်တွန်းနေကြတာဖြစ်ပါတယ်။
It gives you more dates to cast your ballot instead of being beholden to election day only. Because no one
ရွေးကောက်ပွဲနေ့ကျမှမဲပေးတာထက်မဲပေးဖို့အတွက်မဲပေးနိုင်တဲ့ရက်တွေပို့ပေးထားပါတယ်။ဘာကြောင့်လဲဆိုတော့ကျမတို့ဂျော်ဂျီယာပြည်နယ်မှာမဲပေးလို့မရအောင်တားဆီးမယ်။နောက်ထပ်မုန်တိုင်းကြီးတစ်ခုပဲဖြစ်ဖြစ်ဒါမှမဟုတ်တခြားသဘာဝဘေးရန်တွေတစ်ခုပဲဖြစ်ဖြစ်ကျမတို့နေရာကိုထက်ရောက်လာမလားဆိုတာကိုဘယ်သူမှသိကြပါမခံမှန်းနိုင်ပါဘူး
။မုန်တိုင်းတစ်ခုတန်းကိုခံလိုက်ရတဲ့ဂျော်ဂျီယာနဲ့မြောက်ကိုရိုင်းနာပြည်နယ်တွေမှာတော့ရွေးကောက်ပွဲကအကျိန်းတွေဖြစ်နေပြီးတော့အဲ့ဒီပြည်နယ်တွေကတချို့ခရိုင်တွေမှာတော့အာဏာပိုင်တွေဟာလူတွေကိုမဲပေးလို့ရအောင်ပို့ပြီးတော့လုပ်ပေးထားပါတယ်ခင်ဗျာ
။ American ရွေးကောက်ပွဲပေါ် Hurricane Mountain ဆက်ရောက်နိုင်မှုကိုကိုရိုင်းနိုင်ပြောပြပေးခဲ့တာပါ
။ American ပြည်အောင်စုမှာ November လကျင်းပမယ့်သမ္မတရွေးကောက်ပွဲကို VOA American တဲ့မြန်မာပိုင်းအစီအစဉ်ကနေပြီးတော့အထူးအစီအစဉ်ဖြစ်ဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိပါတယ်။November 5ရက်အင်္ဂါညပိုင်းရွေးကောက်ပွဲကျင်းပပြီးစီလို့မဲရုံတွေအားလုံးပိတ်သွားခြင်းကစပြီးတော့နောက်ဆုံးရလဒ်တွေကိုအချိန်နဲ့တပြေးညီကြေညာပေးမယ့်အဖြစ်အနိုင်ရှုံးသုံးသက်ချက်နဲ့နိုင်ငံရေးဆွေးနွေးချက်တွေကိုလည်းတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီအမေရိကန်ရွေးကောက်ပွဲညအထူးအစီအစဉ်ကိုကြည့်ခြင်းနဲ့ဆိုရင်မြန်မာစံတော်ချိန် November 6ရက်ဗုဒ္ဓဟူးမနေ့10နာရီခွဲအမေရိကန်အရှေ့ပိုင်းဒေသစံချိန်အင်္ဂါည7နာရီကစပြီးတော့နှစ်နာရီကြာဖမ်းယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်းရဲ့လူလူမိတ်ဆွေရုပ်တံလိုင်းနဲ့ VOA website ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်တဲ့အပြင်view မြန်မာပိုင်း Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ view ကတင်ဆက်မဲ့ American ရွေးကောက်ပွဲအထူးစီစဉ်ကိုစောင့်မျှော်ကြည့်ရှုကြပါရှင
်။အခုလို American ရွေးကောက်ပွဲသတင်းတွေပြီးမှာတော့အပတ်စဉ်ကဏ္ဍတွေဆက်တိုက်ပါ။အရင်ဆုံးတော့ဒုတိယစီစဉ်မှာစစ်ပွဲအန်ဒီရဲ့ကြားကပညာသင်ပေးနေရတဲ့ဘဝကိုပြောထားပါတယ်။စစ်ပွဲပဋိပက္ခတွေမငြင်းသေးတဲ့ဒေသတွေမှာအန်ဒီရဲ့ကြားကပညာသင်ကြားပေးနေကြတဲ့ဆရာဆရာမတွေရဲ့စိတ်ပိုင်းယူပိုင်းအခက်အခဲတွေကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
။အခုလည်းလို့လက်နက်ကြီးကိုကြားရတော့ပါလို့သူတို့အတန်လေးငြင်းနေခိုင်းမလို့ခုံအောင်မနေကြရှိနေလို့မျိုးဝတ်ခိုင်းနေရ။
ညီမလည်းကိုယ့်ကို PDF ဖွင့်ပေါ်ထားတယ်ပေါ့နော်။ညီမကတော့ဘောဘက်ကိုင်းနဲ့ PDF ပေါ့နော်။
လက်ရှိမှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လက်အောက်မှာဖွင့်လှစ်ထားတဲ့စာသင်ကျောင်းပေါင်း 9,000 ကျော်ရှိပြီးတော့အများစုကတော့လွတ်မြောက်နေမြေတွေမှာပါစာသင်ခန်းတွေဟာချွတ်ချွတ်တက်တက်ဖွင့်လှစ်သင်ကြားပေးနေရပြီးတခါတလေမှာတော့စာသင်ခန်းတွေရဲ့အနီးအနားမှာတိုက်ပွဲတွေဖြစ်တတ်ပါတယ်ဒါပေမဲ့ထောင်ပေါင်းများစွာသောဆရာဆရာမတွေဟာကလေးတွေရဲ့ပညာသင်ယူခွင့်အတွက်စွန့်လွတ်စွန့်စားပြီးသင်ကြားပေးနေကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအံအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးအံရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
ကြည့်ရဒီကြောင်းနောက်ကျော်လေးကြည့်လိုက်ကြအဲ့ကျတော့ကလေးကိုစုထားရပါလို့စစ်စစ်လုံးလုံးနဲ့နေပြီးတော့အဲ့လိုတခခုစစ်ကြောင်းတွေပဲထိုးရဆိုရှင်လေကလေးကိုရင်ပြန်ပြန်ပြီးကမှပြီးကမှဆံမရလို့နောက်ကပြန်လက်နဲ့ကြည့်ပါကြာနေဆိုလဲခုံအောက်တီးတွေမှာဝတ်ခိုင်းနေတော့ဝတ်ခိုင်းအဲ့လိုမျိုးတော့ရှိ စီရှင်နေနေဆိုတော့အဲ့လိုတပတ်တန်ဒီတပတ်နှစ်ပတ်တန်ဒီနဲ့ပဲကြောင်းတော့ပြေးလိုက်ရ
ဆီယမခိုင်ခိုင်ကပဲခူးတိုင်းဒေသကြီးတွေကတော်လိုင်းရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေမြေတစ်ခုကကိုတူကိုရစာတင်ကြောင်းမှာတင် जा ပေးနေတဲ့ဆီယမတယောက်ပါအသက်33နှစ်အရွယ်ရှိပြီဖြစ်တဲ့သူဟာအာနာမသိငင်ကပဲခူးတိုင်းရဲ့တခြားကြီးရွာတစ်ခုကတိုက်နယ်ဆေးရုံမှာတာဝန်ထမ်းဆောင်နေတဲ့ဆေးဝန်ထမ်းတယောက်ဖြစ်ပါတယ်တော်လိုင်းအစမှာတော့သူဟာသူ့ရဲ့ဆေးပညာတွေကိုတိုက်ပွဲရှည်တဲ့မှာအသုံးချခဲ့ပါတယ်။ဒါပေမဲ့အခုတော့သူဟာလယ်တန်းကျောင်းသားတွေကိုမြန်မာစာသင်ကြားပေးနေပါတယ်။ကျောင်းကတော်လိုင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ကြေးရွာတေရွာကဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းတစ်ခုမှာဖွင့်ထားတာပါ။ဒါပေမဲ့စစ်ကောင်စီရဲ့တပ်စခန်းနဲ့လည်းတမိုင်လောက်ပဲဝေးပါတယ်။ဒါကြောင့်လက်နက်ကြီးပစ်ခတ်တာ၊လေကြောင်းတိုက်ခိုက်တာနဲ့ရင်ဆိုင်တိုက်ပွဲတွေမကြာမကြာဖြစ်တတ်ပါတယ်။ဒုတန်ကအဲ့ဒီရွာကိုရောက်နေခဲ့ချိန်တုန်းကလည်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ရွာသားတချို့ထိခိုက်ဒဏ်ရာရခဲ့ပါဗျာ။ဒါပေမဲ့မက်ခိုင်ခိုင်ရှင်းပြသလိုပဲလက်ရှိမှာကလေးတွေကအဲ့ဒီအန်ရယ်တွေနဲ့ယဉ်ပါနေကြပြီဆိုတာကဒီစစ်ပွဲရဲ့ဝမ်းနည်းစရာအချက်ပါ။
အခုလည်းအဲ့လိုလက်နက်ကြီးကိုကြားရလို့ပါလို့သူတို့အတန်လေးငြင်းငြင်းနေခိုင်းမယ်လို့ခုံအောင်မနေစရာရှိနေလို့မျိုးဝတ်ခိုင်းနေရ။ဒီဘက်ကကလေးကြတော့လူအတွေ့အကြုံစီရများွားလို့လားမသိဘူးလက်နဲ့ကြည့်တဲ့နေခဏခဏကြာနေရဘူးကြောက်တဲ့လူတွေကြောက်တယ်လို့အဲ့လိုဒါတုံတုံကြီးကြောက်တယ်လို့မရှိဒီဘက်မှာကြတော့စစ်ကအရင်ကအကြောင်းမဖွင့်ခင်နေရလို့ဖြစ်ပြီးတော့ချောင်တိန်နေရတဲ့လူများတော့လေ
လူညိုကြီးကအဓိကစိန်ခေါ်မှုဖြစ်ပေမဲ့အဲ့ဒီတခုတည်းအခက်ခဲကြုံနေရတာတော့လည်းမဟုတ်ပါဘူးအဲ့ဒီကြောင့်ကကျောင်းသားအများစုကစစ်ဆောင်စခန်းတစ်ခုကနေကျောင်းလာတက်ကြတာပါသူတို့တွေဟာကျောင်းကိုရောက်ဖို့အန္တရာယ်များတဲ့တောလန်အတိုင်းနာရီနဲ့ချီအောင်လမ်းလျှောက်လာကြရပါတယ်။ကျောင်းမှာအသက်9နှစ်ကနေ15နှစ်အတွင်းရှိတဲ့ကျောင်းသား150ကျော်ရှိပြီးစစ်ကောင်စီရဲ့လက်နက်ကြီးတိုက်ခိုက်မှုကြောင့်ပျက်စီးနေတဲ့ခေါင်မိုးတစ်ခုအောက်ကခန်းမကျဲထဲမှာစုပြီးစာသင်ကြရတာပါ။မတူတဲ့အတန်းတွေအတွက်ទីကြားစာသင်ခန်းတွေမရှိပါဘူး။အမျိုးသားညီညွတ်ရေးအစိုးရ NUG ကဆရာဆရာမတွေအတွက်သင်တန်းတွေပေးပြီးကျောင်းအတွက်စာရေးကိရိယာတချို့ထောက်ပံ့ပါတယ်။ဒါပေမဲ့ကျောင်းသားကျောင်းသူတွေအတွက်ကျောင်းသုံးဖက်စာအုပ်တွေလောက်လောက်ငှားငှားရှိမနေပါဘူး။အွန်လိုင်းကစာသင်ဖို့အင်တာနက်မရသလိုဖုန်းလိုင်းကလည်းပြတ်တောင်းပြတ်တောင်းပါ။ဒီကျောင်းလိုပဲခက်ခဲပြီးမကြာခဏအန္တရာယ်ကြုံရတဲ့အခြေအနေမှာဖွင့်ထားတဲ့စာသင်ကျောင်းတွေအများကြီးပါ။ NUG ရဲ့ပညာရေးဝန်ကြီးဌာနကတော့သူတို့ထိန်းချုပ်မှုအောက်မှာရှိတဲ့လွတ်မြောက်နေမြေတွေမှာစာသင်ကျောင်း9300ကျော်ရှိပြီးတော့ဆရာဆရာမပေါင်း 6,800 ကျော်တာဝန်ထမ်းဆောင်နေတယ်လို့ဆိုပါရယ်။ပညာရေးဝန်ကြီးဌာနကဆရာမဒေါ်သူသူကတော့အဲ့ဒီဆရာဆရာမတွေဟာတိုင်းပြည်အနာဂတ်အတွက်တတ်တမျှအရေးပါတယ်လို့ဆိုပါရယ
်။အနာရှင်တွေမပေါ်ပေါက်လာအောင်ပေါ့နော်။နောက်တစ်ခုကပညာနဲ့ခွဲခြားစိတ်ဖြာနိုင်တဲ့မျိုးဆက်သစ်တည်ဖြစ်ဖို့အတွက်လွတ်လပ်ပြီးတရားမျှတတဲ့ခွဲခြားဆက်ဆံမှုကိန်းနဲ့အလူပေါင်းမှုတိစောက်ဖို့ဆိုလို့ရှိရင်ကျမတို့ပညာသင်ကြားမှုကအရေးကြီးတဲ့အခန်းခဏမှာပါတယ်။အဲ့တော့ဒီပညာသင်ကြားမှုအတွက်ကိုလက်ဆင့်ကမ်းပေးတဲ့ဆရာဆရာမတွေကလည်းအရေးကြီးတဲ့အခန်းခဏမှာပါတယ်ပေါ့နော်
။ဒါပေမဲ့အဲ့ဒီဆရာဆရာမတွေဟာသူတို့ရဲ့အသက်နဲ့ရင်းပြီးလုပ်နေကြရတာပါ။အာနာသိမ့်ပြီးကလေးက၄နှစ်နီးပါးအတွင်းစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်ကျောင်းပေါင်း103ကျောင်းထက်မနည်းထိခိုက်ပျက်စီးခဲ့ရတယ်လို့ NUG ပညာရေးဝန်ကြီးဌာနကဆိုပါတယ်။ဆရာဆရာမတွေဟာပုဂ္ဂိုလ်ရေးဆိုင်ရာနဲ့ပတ်သက်ပြီးတော့လဲကြီးကြီးမားမားစွန့်လွတ်ထားကြရတာပါသူတို့ဟာလသာအနေနဲ့တလကိုတသိန်းပဲရပြီးတော့အဲ့ဒါကိုတော့လတိုင်းမှန်မှန်မရကြပါဘူးဒေသခံတွေကသူတို့ကိုအခြေခံစားတောက်ကုန်တွေထောက်ပံ့ကြပြီးတခါတရံမှာသူတို့ရွာသားတွေရဲ့နေအိမ်မှာပဲနေကြပါတယ်2021ခုနှစ်ဖေဖော်ဝါရီလမတိုင်ခင်ကတော့အသက်30အရွယ်မက်ဂရစ်ဟာနိုင်ငံတကာတင်ယိုးနဲ့တင်တဲ့ကျောင်းတစ်ကျောင်းမှာစာသင်နေခဲ့ပြီးနိုင်ငံသားတွေကိုလည်းမြန်မာစာသင်ပေးနေတာပါအာနာသိမ့်ပြီးလနည်းနည်းအကြမှာတော့သူဟာကင်းပြည်နယ်တဲကတော်လန်ကြီးနယ်မြေမှာစာစသင်ပေးနေပါပြီမခိုင်ခိုင်လိုပါပဲတိုက်ပွဲတွေကတိတ်ဝဲဝဲမှမဟုတ်ဘူးဆိုတာသူသိပါတယ
်အခုဆိုရင်အမြဲတမ်းဒီပြင်ဆင်ထားရတာပေါ့တောဘို8 80ဘောင်းမီပြီးတော့ဟိုဆန်ဘူးစီဘူးပေါ့နော်ပြင်ဆင်ထားရတယ်တစ်ခေါက်ကတော့အဆိုးဆုံးကြုံတာပဲပေါ့နော်လုံးဝကိုနေတဲ့နေရာတစ်ခုလုံးကြီးဘုံချပြီးတော့မိွှတ်ခံရရကိုယ့်အိမ်ကပါသွားတယ်ပေါ့နော်သာတယ်မြင်းနေတော့လက်နဲ့ကြီးတန်ရတော့တမိကိုပုံပြီးလို့ကြားရတယ်။အဲတခါတော့တတော်အရေးကြီးလို့ဆိုပြီးတော့ရှိုးရီတဲ့သွားနေရတာမျိုးလည်းရှိကြပါ့
။မက်ဂရစ်ရဲ့လှူရှာမှုကသူ့မိဘနှစ်ပါးနဲ့မောင်ငယ်တယောက်ကိုဖမ်းခံရစေခဲ့ပါတယ်။သူတို့တွေကအများစုပြန်လွတ်ခဲ့ပြီမဲ့သူ့ဖေကတော့စစ်ကြောရေးမှာနှိပ်စက်ခံရတဲ့ဒဏ်တွေကြောင့်ပြန်လွတ်ပြီးမကြခင်မှာလေဖြတ်သွားပါတယ်။ Margaret's တိောက်ဆူဆူရွားရွားကိုအပြစ်ရှိတယ်လို့ခံစားခဲ့ရပါတယ်။ဒါပေမဲ့သူ့အဖေနဲ့စကားပြောပြီးနောက်ပိုင်းမှာတော့စာဆက်တင်မှုစိတ်ခွန်အားပြန်ရခဲ့ပါတယ
်။အဖေစကားတခွန်ကြောင်းလို့ထင်တယ်ပေါ့နော်။ဟမ်။အာဖေလေးဖြတ်ပြီးတော့ပေါ့နော်။ဒီမှာအဲ့ကိုမဆက်သွယ်ရဘူးပေါ့နော်။ဒီမှာလုံးဝမဆက်သွယ်ရတော့ဟိုကိုကြောင်ဖြစ်သွားရတာပေါ့နော်။ကွန်ပျူတာဆိုတာတစ်စိတ်တစ်ပိုင်းလုံးကြီးဟိုစီးပွားရေးတွေအထိပေါ့နော်။အကုန်လုံးဖြစ်သွားတာဆိုတော့ညီမမဆက်သွယ်နိုင်ခဲ့ဘူးပေါ့နော်။ညီမလည်းရုပ်သေးတိုးပြတ်တွေဖြစ်နေတာပေါ့နော်။အဲ့ချိန်မှာဟိုအဖေကိုဖုန်းခေါ်တော့ဖေသမီးပြန်လာခဲ့ရမလားပေါ့နော်။ဟိုဖေသမီးဒီလောက်ကိုလက်လျှော့တော့မယ်ပေါ့နော်။အဲ့လိုမျိုးဆိုတော့အဖေကဟာပြန်မလာရဘူးပေါ့နော်။ပြန်မလာရဘူးပေါ့နော်။ဟိုအဖေတို့အဖေလက်ထက်မှာအဖေမလုပ်နိုင်ခဲ့တဲ့ကိစ္စကိုပေါ့နော်။ငါသမီးကလုပ်နေတာမဟုတ်လို့အဖေကခုံယူတယ်ပေါ့နော်။
စစ်ပွဲစုံကဆရာဆရာမတွေအခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေရချိန်မှာနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလို့သူတို့ကိုသူတို့ခေါ်တဲ့စစ်ကောင်စီထိန်းချုပ်နယ်မြေတွေထဲမှာစာတင်ရတာလဲလွယ်လာတာတော့မဟုတ်ပါဘူး။နိုင်ငံရေးအကျဉ်းသားများအကူအညီစောင့်ရှောက်ရေးအသင်း AAPP ရဲ့စည်ရင်းစရာတွေအရအာဏာသိမ်းစကလေးကစစ်တပ်ကဖမ်းဆီးခဲ့တဲ့ဆရာဆရာမပေါင်း469ယောက်ရှိပြီး385ယောက်ကတော့အခုထိအကျဉ်းထောင်တွေထဲမှာဖမ်းဆီးခံထားရသေးပါ။အဲ့ဒီနေရာတချို့ကတော့အာဏာဖီဆိုင်ပြည်သူ့လှုပ်ရှားမှု CDM မှာပါဝင်ခဲ့ပြီးသူတို့ရဲ့အစိုးရကြောင်းစီအားဆီယာမအလုပ်ကနေနှုတ်ထွက်လိုက်ုံလေးနဲ့ထောင်ချခံခဲ့ရတာပါ။တချို့ကလည်း NUG online ကြောင်းဒါမှမဟုတ် NUG နဲ့ချိတ်ဆက်ပြီး online ကတင်တဲ့ကိုပိုင်ကြောင်းတွေမှာစာတင်တဲ့အတွက်ဖမ်းဆီးခံရပြီးထောင်ဒဏ်နှစ်ရှည်ချမှတ်ခံထားရသူတွေဖြစ်ပါတယ်။ပြည်ပဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်အပိုက်ဆက်6မှာလူတိုင်းပညာသင်ကြားခွင့်ရှိသည်လို့ကြားထင်ထားပါတယ်။ဒါပေမဲ့မြမမဟာဗျူဟာနဲ့ဘူဝါဒလိလာရေးအင်စတီကျူ ISP မြမရဲ့အစီရင်ခံစာတစ်စောင်မှာတော့အာနာသိမ့်မှုနောက်ဆက်တွဲအဖြစ်မြမနိုင်ငံကကျောင်းသား10တန်းလောက်ပညာသင်ယူခွင့်ရမနေကြဘူးလို့ထုတ်ပြန်ပါတယ်။ဒို့တန်တဲ့စကားပြောခဲ့တဲ့ဆရာဆရာမတွေကတော့သူတို့ရဲ့ပုဂ္ဂလိကရည်မှန်းချက်တွေကိုခဏမေ့ထားပြီးကလေးတွေပညာဆက်သင်ခွင့်တည်တည်ချာချာရစေဖို့သူတို့ရဲ့အသက်နဲ့ရင်းမြီးလုပ်ကိုင်နေကြပါတယ်။အနေနဲ့ရှိပြီးသူ့မိသားစုအပေါ်လည်းတက်ရောက်မှုရှိပေမဲ့မက်ဂရစ်ကတော့ပြည်သူတွေရဲ့ပညာသင်ကြားခွင့်ကိုကာကွယ်ပေးတဲ့နည်းလမ်းတစ်ခုအဖြစ်ခံယူထားတဲ့သူ့ရဲ့လက်ရှိအလုပ်ကိုဆွဲဆွဲမြင်းမြင်းလုပ်နေသေးပ
ါ။ညီမလည်းကိုယ့်ကို PDF လို့သဘောထားတယ်ပေါ့နော်။ညီမကတော့ဘောပဲကိုင်းတဲ့ PDF ပေါ့နော်။အဲဒါ PDF တရားပြည်သူတွေကာကွယ်ပေးတဲ့နဲ့ကိုင်းတယ်။ညီမတို့ကလည်းညီမတို့ပြည်သူတွေရဲ့ပညာရေးအနာဂတ်ပေါ့နော်။အတွေးခေါ်အရာအလုံးဟာသင်ငန်းနဲ့ဆိုင်တာဟုတ်။အဲ့တော့ညီမကလည်းဘောပဲကိုင်းထားတယ်။ဘောပဲကိုင်းပြီးတော့တက်စင်တာကြဖြစ်စင်တာဖြစ်အိမ်ပါပဲ။ဒီပညာရေးကိုရှေ့ဆက်မယ်။အဲတနေ့ကြရင်ငါတို့ခံစားခဲ့ရတဲ့နည်းနည်းခံစားခဲ့ရတဲ့ဒီမိုကရေစီအဝိသက်တွေပေါ့နော်ငါတို့ရဲ့မျိုးဆက်တွေကလုံးဝအမြဲတမ်းခံစားနေရမယ
်လက်ခံကန်ကတော့အနာဂတ်မြန်မာနိုင်ငံတော်ကအကြောင်းတွေကိုလုံခြုံဖော်ပြပြီးပျော်စရာကောင်းတဲ့အကြောင်းတွေဖြစ်လာဖို့မျှော်လင့်နေပါတယ
်ဒီအနာဂတ်လူငယ်လေးပေါ့နော်သူတို့ကနေသူတို့အဆင်ပြေရှုံးဖို့နေကြနေပါတယ်တခြားတော့ဘာမှတော့လူချင်မအောင်အကုန်လုံးကောင်းကောင်းမွန်ရွှေရွှေမွန်မွန်နေတယ်ဘဝတက်လန်နေလို့ဆောင်းနိုင်လို့ရှင်ကျင်းနေတယ်။မျိုးဆက်တဲ့လူငယ်လေးတော့ပေါ့။မြင့်မြင့်မမပေါ့သူတို့လိုက်နိုင်တဲ့သူတို့လိုချင်တဲ့ပုံစံလေးပဲဖြစ်စေချင်တာပေါ့။ကိုဝါသနာပါလို့ရှင်ဝါသနာပါတဲ့ဥစ္စာတိုင်းပဲဖြစ်စေချင်တာ
။ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နှားဆင်ပေးကြပါအောင်ရှင
်စစ်ပွဲအန္တရာယ်တွေကြားကပညာသင်ပေးနေရတဲ့ဘဝကို Frontier မြန်မာဖွဲ့ပြောပြပေးခဲ့တာပါအခုတော့ Democracy လူ့ခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာဒီတစ်ပတ်မှာလည်းတရုတ်နဲ့မိစဉ်ကြီးကားတဲ့မြန်မာနိုင်ငံရေးကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်မြန်မာဆီယနာရှင်စနစ်အမြင့်ပြတ်လို့ရှာမှုမှာတရုတ်နဲ့ပဋိပက္ခမဖြစ်ဖို့ကြိုးစားရပေမဲ့ကိုယ်ရည်မှန်းချက်အထိကိုက်ခံလို့မရဘူးလို့မြန်မာရေးသုံးသပ်သူဒေါက်တာလှကျော်စောကပြောပါတယ်မြန်မာရေးတရုတ်ကဏ္ဍအပိုင်းနဲ့ဖြစ်ဥတ္တမောင်သံမေးမြန်းပြပြပေးပါအောင်ခင်ဗျာ
ပြည်ကွန်မြူနတီပါတီကဥဆောင်မှုအခမ်းကဏ္ဍကိုယူထားတယ်လို့မြန်မာစစ်တပ်ရဲ့2008ဖွဲ့စည်းပုံမှာလည်းစစ်တပ်ရဲ့ဥဆောင်မှုယူထားတာတွေ့ရပါတယ်တနည်းပတ်သက်ပြီးမြန်မာရေးသုံးသပ်သူဒေါက်တာလှကျော်စောကိုမေးကြမှာအဆုံးသတ်မှာအခုလိုကြောက်ရပါတယ်။အဲဒီကနေဆက်ပြီးဒုတိယပိုင်းကိုကြည့်ကြအောင်ပါ
။ခင်ဗျားလည်းမြင်မယ်နော်။ကဲဗမာပြည်မှာဟုတ်လား
1962ခုနှစ်တည်းကဒီ158တည်းကစတာပေါ့ဗျာထားပါတော့ငါ62ခုနှစ်တည်းကစခဲ့တဲ့ဒီစနစ်အတွင်းမှာကျမတို့ဗမာပြည်ကဘလောက်တယံဇာတတွေပေါ်များရဲ့တန်းနဲ့ချွတ်ချွတ်ချုံကြအောင်ဆင်းရဲကုန်တာကြည့
်
တရုတ်ကခမအနှစ်20 30အတွင်းမှာတန်းပေါင်း400ကျော်500ကိုဆင်းရဲတဲ့နဲ့ကလွတ်အောင်လုပ်တာဥပမာအပြင်ဗျာသူအခုဆင်းရဲမှုပပျောက်ရေးကိုဘလို့အတိတ်ပဲဖွင့်မလဲဆိုအတိတ်ပဲကသူကဒီလိုတစ်ခုကမဆာလောင်စရာဘောဗျာ
ဟာ
အဲပါလေတခုနောက်တစ်ခုကအဝယ်စားလုံလုံလောက်လောက်ဝေးရမယ်ပေါ့ရာသီဥတ္တံနော်အဲနောက်တစ်ခုကဘာလဲဆိုတော့ခေါင်းပေါ်မှာအမိုးရှိရမယ်ဘောကအင်းရှိရမယ်ပေါ့ဗျာ
နော
်ခေါင်းပေါ်မှာအမိုးရှိရမယ်ကျောင်းသားတွေကစာသင်ခွင့်ရှိရမယ်ကျောင်းသားအရွယ်မှာစာသင်ခွင့်ရှိရမယ်မမမချာဖြင့်ကျမ်းမာရေးစိတ်ကူးခွင့်ရှိရမယ်ဘသူကဒီတရုတ်ကွန်မြူနစ်ပါတီကိုဟွန်းင်းပြုတ်နိုင်တော့ဘယ်လိုခေါ်မလဲရှင်ပြိုင်နိုင်တော့သူကအစတည်းကလည်းရှင်ပြိုင်ခွင့်တော့မပေးပါဘူးအစတည်းကပြောထားပြီးသား
ဒါမှလည်းဒီကွန်မြူနစ်ပါတီနဲ့စစ်တပ်ရဲ့ဥဆောင်မှုဆိုတာစစ်တပ်ရဲ့အတိုင်းကဒါဟိုကျွန်တော်တို့တိုင်းရှင်ဖို့မသင့်တဲ့အရာနှစ်ခုမျိုးဖြစ်နေတယ်စစ်တပ်ရဲ့ဥဆောင်မှုကိုအတိမတ်ပြုတ်နေတဲ့ဆောင်းပါးတချို့ကိုလည်းကျွန်တော်တို့အာနာသိပ်ပြီးကစားမှာ global time မှာရေးခဲ့တာတွေကိုကျွန်တော်တို့ဖတ်ရဘူးပါတယ်ဆိုတော့ဘာကြောင့်လို့ဆရာမထင်တယ်လဲ
။အော်ဒါကဒီလိုပြ။အဲခမရအခုဟို NLD တက်လဲ NLD ကိုသူအတိမတ်ပြမှာပဲ။တက်သမျှအစိုးရကိုသူအတိမတ်ပြမှာပဲ။ဒါကသူ့ပြည်တွင်ရေသူ့ပြည်သူတွေကပဲဆုံးဖြတ်ရမှာလေ။အဲ့တော့စစ်တပ်ကိုဟုတ်တယ်ကျမတို့ကမကြိုက်ဘူး။သို့တော်လည်း तू ကအခုဟာတော့ de facto government ပေါ့နော်။အခိုင်အမာအုပ်ချုပ်နေတဲ့အစိုးရဖြစ်တာပေါ့။အဲ့တော့ဆွေးနွေးမယ်ဆိုရင်သူနဲ့ပဲဆွေးနွေးရတာပေါ့အခုခင်ဗျားစဉ်းစားကြည့်နော်ဟိုအပြစ်ခံရဆဲရေးကိုသူကတအောင်းကိုလည်းပြောတယ်ကိုကောင်ကိုလည်းပြောတယ်တရုတ်ကစစ်ကောင်စီကိုလည်းပြောတာပဲလေသူ့ဟိုနေ့မှာခင်ဗျားနားထောင်ကြည့်ဘယ်ဆုံးဘယ်အားလုံးကအပြစ်ခံရဆဲရပါလို့သူပြောတာဖြစ်တယ
်န
ော်ဒီလူတွေပဲကွက်ပြောတာတော့မဟုတ်ဘူးစစ်တပ်လည်းပြောတာပဲအဲ့တော့စစ်တပ်ကတော့တဖြည်းဖြည်းတော့သူဖိအားပေးတာပဲလေ။ကြံတဲ့လူတွေလည်းဖိအားပေးတာပဲ။တရုတ်ကအခု policy ကဗမာပြည်နဲ့ပတ်သက်လို့ policy ကသူကအပြစ်ခံရဆဲပြီးရင်ဗမာပြည်မှာတက်ဆိုင်ရသူတွေအားလုံးပါတယ်နိုင်ငံရေးဆွေးနွေးပွဲဖြစ်ရေးဆိုတာပဲ။အဲ့ဒီအတွက်သူကအားလုံးကိုကြုံတွင်းနေတာပေါ့ဗျာ။
ဟုတ်ကဲ့
အဲ့တော့ဒါမဲ့ကျမတို့ဗမာပြည်မှာကဒီစစ်တပ်ရှိနေတဲ့ကျမတို့ငြိမ်းချမ်းရေးမရနိုင်ဘူးတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးမရနိုင်ဘူးဆိုတာကျမတို့ကကိုယ့်ဟာကိုယ်ပြဖို့ပဲရှိတယ်နော
်ဟုတ်ကဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်အနောက်နိုင်ငံသုံးသက်သူတွေကမြန်မာနိုင်ငံသည်ပြိုကွဲသွားမလားဒါမှမဟုတ်ရင်အစိပိုင်းအမျိုးမျိုးဖြစ်နေမလားလို့စိုးရင်ပူပန်ကြတာတွေလည်းရှိတယ်နော်အဲ့ဒီလိုဆိုရင်ပူပန်မှုဘောတရုတ်မှာရှိနိုင်သလားအဲ့ဒါကเนาะဥမာအခုဆိုလို့ရှိရင်ကျွန်တော်တို့အုပ်ချုပ်မှုပုံစံတွေအထိအုပ်ချုပ်မှုကောင်စီတွေအထိအမျိုးမျိုးပေါ်လာတယ်ပေါ့เนาะဆိုတဲ့အခါကျတော့အဲ့ဒီလိုအကွဲကွဲအပြားပြားကွဲကွဲပြားပြားဆိုတာကနိုင်ငံရေးရကွဲပြားတယ်လို့မဆိုလို့ဘူးပထဝီဒေသသဘောရเนาะဒေသန္တရဆိုင်ရာအမျိုးမျိုးဖြစ်နေတာတွေဟာတရုတ်အတွက်စိုးရိမ်စရာများဖြစ်ပေါ်နိုင်တော့
တရုတ်ကတော့ကျမကြည့်တယ် तू ကလေဟိုဘာမှသိစိတ်ပူစရာမရှိဘူးညတလားဘာပြောလို့လဲဆိုတော့သူ့မှာအနိုင်ဖဲတွေများတယ်ဗျသူကင်ထားတာလေ
ဟာ
ဘယ်ဘလို့ဗမာပြည်ဘလို့ပဲဖြစ်သွားသွား तू ဟိုနည်းပြောင်းရအောင်ကင်နိုင်မှာပဲကျမကြည့်တာနောက်တစ်ခုကခင်ဗျားပြောတယ်ဗမာပြည်ရအစိတ်စိတ်အမှောင်မှောင်ကွဲသွားမလားဆိုတဲ့ဟာကျမအဲ့ဒါလက်မခံဘူးကိုတောင်းတာဗမာပြည်ကြီးอ่ะเนาะတပြည်လုံးတစုတဝေးတွေ unify ဖြစ်မနေတာကြားကြလာပြီ
။
ကျမတို့ဗမာပြည်ကြီးอ่ะเนาะစီးလုံးညီညွတ်ရေးပြိုကွဲနေတာကြားပြီဒီစစ်တပ်ကြောင့်။အ
ဲ
တော့တတပိုထူးပြီးကွဲစရာမရှိဘူးเนา
ะ။တရုတ်နေနေတော့ဟိုတိတ်ပြီးအထူးထွေပူပန်လာမယ်လို့မယူဆဘူ
း။မယူဆဘူး။ဟု
တ်ကဲ့ကျမဒီအမေရိကန်ရုရှားနဲ့တရုတ်ဆက်ဆံရေးအနေအထားပေါ့နော်အဲ့ဒီအနေအထားတွေကတော့မြမဒီမိုကရေစီလှုပ်ရှားမှုပေါ့တရုတ်ဆက်ဆံပုံအပေါ်မှာဩဇာညောင်းနိုင်မလားတရားမှုရှိတယ်လို့ဆရာမထင်ပါလ
ားဥမာအဖြစ်ပြောပြီးပြီ
ဥမာအဖြစ
်
ဒါမှအခုဒီအမေရိကန်ရေတပ်ကထိုင်ဝမ်ရေတဲ့ကြားထဲကိုတော်တော်ဖျောက်ဝင်သွားတယ်တရုတ်နဲ့ပဋိပက္ခဖြစ်တယ်နော်
အမေရိကန်တိုက်လေရင်ကိုနောက်ကိုတရုတ်ကနေကတ်လိုက်တဲ့အခြေရတည်းလည်းဖြစ်ခဲ့တယ်။မကြသေးခင်ကဆိုရင်ထိုင်ဝမ်ကြီးလည်းဂျာနယ်ပတ်သက်ပြီးဒုံးကြီးဆန်းသက်တာတွေရှိလာတယ်။ဒီပြိုင်ထဲမှာပဲနော်မြန်မာနိုင်ငံမှာခုနကပြောတဲ့အနောက်နိုင်ငံကတချို့သုံးသက်သူတွေသုံးသက်ကြတယ်လို့အမျိုးမျိုးကွဲပြားလာတာကအမေရိကန်ဝင်ရောက်လာနိုင်တဲ့ဩဇာဒါမှမဟုတ်ရုရှားဝင်ရောက်လာနိုင်တဲ့ဩဇာတရားမှုများရှိလာမလားဒါဟာသူ့ရဲ့လုံခြုံရေးကိုချိန်ချောက်မလားမလားဆိုတဲ့စိုးရိမ်ပူပန်မှုမျိုးဖြစ်နိုင်သလား
အဲ့တော့ရှင်းနိုင်တယ်လေခင်ဗျာဝိုင်းကြီးပြောတဲ့ထဲမှာရှင်းနေလာမယ်နော်အဲဟိုတခြားနိုင်ငံကဗမာပြည်အရေးကိုဝင်ရောက်ဆွဲဖက်တာကိုသူတို့သဘောမတူဘူးဆိုတာသူတို့ပြောတာပြီးပြီပဲအဲ့တော့ဒီဗမာပြည်တဲကိုအထူးသဖြင့်အနောက်တိုင်းကအမေရိကတို့ဘာလို့ကဝင်လာမှသူတို့ကြောက်တယ်ဆိုတာအမှန်ပဲဘာဖြစ်လို့လဲဆိုတော့ဒါသူတို့နောက်ကျောဖြစ်တာပေါ့နော်သူတို့နောက်ကျောမှာဒါအမေရိကန်ကဒဇုံတရားဝင်လာမှတော့သူကြောက်တာမှန်ပဲရုရှားဝင်လာတာတော့မကြောက်ဘူးရုရှားကလည်းသူ့ဒုက္ခနဲ့သူမဝင်တိုင်းပါဘူးနောက်တကယ်လို့ဝင်လာနိုင်အောင်တော့ရုရှားကတရုတ်ကိုဖက်ထားတာလေဒါကြောင့်မို့သူကရုရှားဝင်လာတာသူတော့ကြောက်မှာမဟုတ်ဘူးနော်အဲကြောက်တာကအမေရိကန်ပဲအဲ့တော့အမေရိကန်အနေနဲ့အဲဝင်လာမှာကိုပဲသူစိုးရိမ်ပုံရတယ်အခုလဲခင်ဗျ Quad ကထုတ်လိုက်တဲ့ဟိုခုနေ့မှာဗမာပြည်အကြောင်းလဲပါလာတာပဲ
ဟုတ်တယ်
နော်အဲအဲ့တော့ဗမာပြည်အကြောင်းလဲအဲနည်းနည်းပါးပါးပါလာတာပဲလေအဲ့တော့ဒါကလဲအဲတရုတ်အတွက်စိုးရိမ်ပူပူပန်စရာတော့ဖြစ်တာပေါ့ဒါပေမဲ့အမေရိကန်ရဲ့အခုလက်ရှိအနေထားအရပေါ့နော်လက်ရှိအနေထားအရအဲအမေရိကန်သူ့ဒုက္ခတွေနဲ့သူပြည်နေတဲ့အချိန်မှာတရုတ်ကဒါကြောင့်မလို့ဗမာပြည်အရေးကိုညံ့ညံ့ထက်ထက်လုပ်နေတာဗျအမေရိကန်ကသူ့ဟာနဲ့သူ့အပူနဲ့သူလုံးလာချာလဲလိုက်နော်ဟုတ်လားအခုခင်ဗျကုလသမဂ္ဂအစည်းအဝေးမှာဂျေမနာတာယာဟူကိစ္စအစ္စရေးနဲ့ဟိုဟက်စ်ဘိုလာကိစ္စအဲ့ဒါတွေနဲ့ရောက်ရခတ်နေတဲ့အချိန်မှာတရုတ်ကဗမာပြည်အရေးကိုညံ့ညံ့ထက်ထက်နော်အမေရိကန်ကဝင်ပြီးတော့အဲဟိုနေမပြုတ်နိုင်တဲ့အချိန်ပေါ့နော်ဝင်ပြီးမပြောနိုင်မပြုတ်နိုင်သေးတဲ့အချိန်မှာတရုတ်ကမမြန်ဆန်ဆန်ဖြစ်ရေးအတွက်စူးစမ်းနေပုံရတယ
်ဆိုတော့အခုဆရာမပြောခဲ့တာတွေအပေါ်မှာအခြေခံပြီးတော့ပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုကတရုတ်ကိုဘယ်လောက်ထိပဲမျှော်လင့်လို့ရမလဲ
ဟိုကျွန်မကြည့်တာတရုတ်လည်းမဟုတ်ဘူးဘယ်သူမှမျှော်လင့်လို့မရတရုတ်ကလေတရုတ်ရဲ့ policy တွေအားလုံးကသူ့နိုင်ငံအကျိုးစီးပွားပေါ် policy ဗျ။ဟ
ာ
အဲ့တော့
ကျွန်တော်ကဟိုတော့တကယ်လက်တွေ့နိုင်ငံရေးမှာကအကျိုးစီးပွားနဲ့ခုနဆရာမပြောသွားတဲ့ဖဲချက်တွေကိုဘယ်လောက်ထိ깟ထားနိုင်လဲဆိုတော့ real power ပေါ့။ no power အဲ့ဒါတွေကတကယ်နိုင်ငံရေးမှာအဆုံးဖြတ်ပေးတာဟု
တ်။ဟုတ်တယ်။ခင်ဗျာအခုကြည့်လေခင်ဗျာMNDA ကထုတ်တဲ့ဟိုနေကြီးညာချက်ကလေးမှာပဲကြည်နော်တရုတ်အကြိုက်လဲပြောရတယ်လက်ဥမှုလေးလဲသူကကင်ထားရတယ်သူတို့တိမ့်တက်တိုက်ပြီးသားသူတို့နယ်မြေကိုသူတို့ခုခံကာကွယ်ခွင့်ရှိတယ်ဆိုတဲ့ဟာမျိုးနော် MNDA ကထုတ်ပြန်တာဟိုတလုံးကကိုမကြုတ်ထွန်းမြတ်နိုင်ရဲ့အင်တာဗျူးတစ်ခုနော်ဦးခမရတို့လည်းတွေ့လာမသိဘူး ARRI ကကိုအောင်ဂျော်နဲ့လုပ်တဲ့အဲကိုအောင်ဇော်နဲ့လုပ်တဲ့အင်တာဗျူးမှာသူပြောသွားတာဒီလိုပြတရုတ်ကpolicy တွေကိုကျွန်တော်တို့သဟဇာတမဖြစ်တော့ဘာတရုတ်ရဲ့ policy နဲ့ပြိပခမဖြစ်အောင်နေရမယ်ဆိုတာအဲ့ဒါအမှန်ပဲညာဗမာလူမျိုးရဲ့တရုတ်လူမျိုးရဲ့နှစ်နိုင်ငံအကျိုးစီးပွားလူမျိုးနှစ်မျိုးရဲ့အကျိုးစီးပွားဆိုတာဘယ်လို့မှထပ်တူမကြနိုင်ဘူးညာအဲ့တော့ဟိုဟိုဘယ်လိုခေါ်မလဲတရုတ်ကိုလည်းကျမတို့ကတိတ်မျက်နှာပြောင်းလို့လို့မရဘူးအဲ့တော့ကျမတို့ကိုယ့်အကျိုးစီးပွားကိုလည်းကျမတို့ရောင်းစားလို့မရဘူးအဲ့တော့ကိုယ့်အကျိုးစီးပွားတက်ကတော့မမရက်ပြီးတော့နီးပရိရဲ့ရတော့ဟုတ်လားအခု MNDA တို့ AA တို့လုတ်တယ်ပေါ့ဗျာနည်းနည်းပြုတ်ပြုတ်ပြောင်းပြောင်းဖန်ဒီပါမထင်နဲ့ကိုတိုင်းပြည်ကကြာဆုံးမတတ်ဖြစ်နေတာလေအဲ့တော့အဲ့နိုင်ငံအတွက်ရှေးရေးအတွက်တင့်တော်စားတော့ဆက်ဆံရမှာပေါ့ကောင်းကောင်းမောင်းမောင်းသို့တော်လည်းကျမတို့အကျိုးစီးပွားတိုင်းပြည်ရဲ့အကျိုးစီးပွားအဓိကကျမတို့ဒီဆက်အာဏာရှင်စနစ်ကိုအပြတ်တိုက်နေတဲ့တိုက်ပွဲတော့အထီးကိုင်မခံနိုင်ဘူးပေါ့ဗျာ
ဟုတ်ကဲ့ကျမအများကြီးကျေးဇူးတင်ပါတယ်ဟုတ်ဆရာ
ရပါတယ်ရပါတယ်ဟုတ်ကဲ့
ဟုတ်ဆွေးနွေးသွားခဲ့တဲ့သူကတော့မြမရေးတုံသက်သူဒေါက်တာလတ်ကျော်စောဖြစ်ပါတယ်ကျွန်တော်တပောင်ပါပ
ါတရုတ်နဲ့မီးစင်ကြီးကရတဲ့မြမနိုင်ငံရေးဘဝအကြောင်းဥတ္တမန်တန်ဒေါက်တာလတ်ကျော်စောနဲ့ဆွေးနွေးပေးခဲ့တာပါမကြာခင်ဒုတိယပိုင်းနိုင်ငံမှာလည်းနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးနောက်လေယာစီးပွားပြီးရင်ဥရုယာတီနဲ့သတင်းတွေတဲကသုတအစီအစဉ်တွေဆက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ VOA American သရဲ့ October 19ရက်စနေညပိုင်းအစီအစဉ်တွေကိုညစနေတိုင်းဆက်ပြီးတော့တက်ရိုက်ထုတ်လင်းပေးနေပါတယ်အခုဒုတိယပိုင်းညဝက်ခတ်မှာလည်းနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရုယာတီနဲ့သတင်းတွေတဲကသုဒအစီအစဉ်တွေမလာခင်အာရှနိုင်ငံအစီအစဉ်ပထမပါတရုတ်ရဲ့အာဖရိကအကူအညီနောက်အမေရိကန်နဲ့တရုတ်ဆက်ဆံရေးနောက်မြောက်ကိုရီးယားနျူကလ িয়ার ဆက်ယုံထုတ်ပြတာတွေကိုပြန်ထုတ်လင်းလိုက်ပါတယ်စက်တင်ဘာလဇန်ပိုင်းကတရုတ်မှာ3ရက်ကြာကျင်းပခဲ့တဲ့တရုတ်အာဖရိကပူးပေါင်းဆောင်ရွက်ထိပ်သီးအစည်းအဝေးမှာအာဖရိကအတွက်တရုတ်ကဒေါ်လာ51ဘီလီယံကတိပြုခဲ့ပါတယ်နောက်တည်ငြိမ်ကောင်းမွန်တဲ့တရုတ်အမေရိကန်ဆက်ဆံရေးကိုလိုလားပါတယ်လို့တရုတ်သမ္မတရှီဂျင်းပင်ကအမေရိကန်လုံခြုံရေးအကြံပေးဂျိတ်ဆလီဗန်နဲ့ပြီးခဲ့တဲ့ဩဂတ်လကုန်ပိုင်းတွေ့ဆုံခြင်းကပြောခဲ့ပါတယ်။ပြီးရင်စက်တင်ဘာလလယ်ထဲမှာပဲမြောက်ကိုရီးယားကတော့သူ့ရဲ့နျူကလ িয়ার လက်နက်စက်ရုံကိုလူသိရှင်ကြားထုတ်ပြလာပါတယ်။ကိုစုံမို့ကျော်စူးစီးပြောပြပေးပါအောင်ခင်ဗျာ
။တရုတ်အာဖရိကပူးပေါင်းဆောင်ရွက်ရေးညီလာခံ FOCAC 2024ထိပ်သီးအစည်းအဝေးကိုတရုတ်ပြည်ပီကင်းမှာစက်တင်ဘာလ4ရက်ဗုဒ္ဓဟူးနေ့ကနေတောက်ကြနေ့အထိ3ရက်ကျင်းပခဲ့ပြီးအာဖရိကအတွက်3နှစ်အတွင်းငွေကြေးအကူအညီဒေါ်လာ51ဘီလီယံထောက်ပံ့ဖို့တရုတ်ကကတိပြုခဲ့ပါတယ်ဒီပူးပေါင်းဆောင်ရွက်ရေးညီလာခံကို3နှစ်တစ်ကြိမ်ပြုလုပ်တာဖြစ်ပြီးကိုဗစ်ကာယောဂါဘေးပြီးနောက်ဒါဟာပထမအဦးဆုံးအကြိမ်ပြန်လည်ကျင်းပတာဖြစ်ပါတယ်ဒီထိပ်သီးအစည်းအဝေးကိုအာဖရိကတိုက်နိုင်ငံတွေကခေါင်းဆောင်50ကျော်လောက်တက်ရောက်ခဲ့ပါတယ်။ဂျာတာပရင်းနဲ့မင်ကောမှာတမရရှိချင်းပင်ကအခုလိုပြောဆိုခဲ့ပါတယ်
။ဒီ現代化的一系列重大举措，有好的历史经验，携手推进。
ဒီထိပ်သီးအစည်းအဝေးပွဲရဲ့အဓိကစွမ်းဆောင်မှုကတော့တရုတ်အာဖရိကအနာဂတ်ဆက်ဆံရေးတိုးတက်လာစေဖို့အတွက်ထူးခြားကောင်းမွန်တဲ့လမ်းညွှန်ချက်တွေကိုချမှတ်နိုင်တာနဲ့တရုတ်နဲ့အာဖရိကနှစ်ဖက်စလုံးကိုခင်မီတိုးတက်စေမဲ့လုပ်ငန်းစဉ်တွေချမှတ်နိုင်တာပဲဖြစ်ပါတယ
်ဒီထိပ်သီးအစည်းအဝေးမှာအဓိကအချက်နှစ်ချက်ကိုသဘောတူခဲ့ကြပါတယ်ခေတ်သစ်တစ်ခုကိုဖော်ဆောင်နိုင်မဲ့တရုတ်အာဖရိကအတိုင်းအဝိုင်းတရက်ကိုထူထောင်သွားဖို့နဲ့လာမယ့်၃နှစ်အတွင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအကောင်အထည်ဖော်သွားဖို့ဖြစ်ပါတယ်တရုတ်နဲ့အာဖရိကနိုင်ငံတွေအကြားတန်တပန်ဆက်ဆံရေးကိုမဟာဗျူဟာမြောက်အဆင့်အတန်းအဖြစ်မြှင့်တင်သွားဖို့သမရရှိကျင်းပင်ကလည်းကံလန်ခဲ့ပါတယ်။ဒါအပြင်အာဖရိကမှာခေတ်မီအဆင့်မြင့်ရေးလုပ်ငန်းတွေအကောင်အထည်ဖော်လာနိုင်ဖို့လာမယ့်၃နှစ်အတွင်းပူးပေါင်းဆောင်ရွက်ရေးစီမံကိန်း၁၀ခုကိုလည်းသမရရှိကျင်းပင်ကတင်ပြခဲ့ပါတယ်။တရုတ်သမရရှိကျင်းပင်နဲ့အာဖရိကနိုင်ငံခေါင်းဆောင်တွေနှစ်နိုင်ငံချင်းတိကျတွေ့ဆုံမှုတွေလည်းပြုလုပ်ခဲ့ပါတယ်။အာဖရိကနိုင်ငံ53နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။တရုတ်ဟာအာဖရိကမှာဩဇာလွှမ်းမိုးနိုင်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့အာဖရိကမှာပြန်ဆိုင်မှုတွေရှိနေပါတယ်
။တရုတ်ပြည်ကို3ရက်ကြာတွားရောက်ခဲ့တဲ့အမေရိကန်အစိုးရအိမ်ဖြူတော်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလီဗန်ကိုတရုတ်သမ္မတရှီဂျင်းပင်ကဩဂုတ်လ29ရက်နေ့ကြာတာပရင်းနေ့မှာလက်ခံတွေ့ဆုံခဲ့ပါတယ်။အမေရိကန်လုံခြုံရေးအရာရှိကိုတရုတ်သမ္မတရှီဂျင်းပင်အပြင်တရုတ်နိုင်ငံသားရဲ့ဝန်ကြီးတရုတ်စစ်တပ်အကြီးအကဲစားတဲ့ထိတ်တန်းခေါင်းဆောင်တွေကလက်ခံတွေ့ဆုံခဲ့ပါတယ်။ဒီခီးစဉ်ဟာတင်းမာမှုတွေရှိနေတဲ့အမေရိကန်နဲ့တရုတ်အကြားဆက်ဆံရေးကောင်းမွန်တိုးတက်မှုရှိလာနိုင်တယ်လို့မျှော်လင့်ကြတာရှိပါတယ်။ထိုင်ဝမ်ဖိလစ်ပိုင်တောင်တရုတ်ပင်လယ်ပြင်ရုရှားယူကရိန်းစားတဲ့ဒေသတွင်းနဲ့နိုင်ငံတကာကိစ္စရပ်တွေအပေါ်မှာတရုတ်နဲ့အမေရိကန်ကွဲလွဲနေမှုတွေကိုဆွေးနွေးခဲ့ကြလိမ့်မယ်လို့ယုံကြည်ရပါတယ်။မြမအရေးကိုလည်းထက်သွင်းဆွေးနွေးခဲ့ပါတယ်။တစ်ဖက်မှာရုရှားယူကရိန်းစစ်ပွဲရှိနေပေမဲ့အခြားတစ်ဖက်မှာအမေရိကန်တရုတ်ဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့ကြိုးပမ်းနေတယ်လို့ယူဆရပါတယ်။ပြောင်းလဲမှုတွေမြန်ဆန်ပြီးပဋိပက္ခတွေနဲ့ရှုပ်ထွေးနေတဲ့ဒီကနေ့ကမ္ဘာကြီးမှာနိုင်ငံတွေအချင်းချင်းကြားကွဲပြားနေပြီးထိတ်တိုက်ရင်ဆိုင်တိုးနေမဲ့အစားသွေးစည်းညင်ညွတ်ပြီးပူးပေါင်းဆောင်ရွက်သင့်တယ်လို့တရုတ်သမ္မတရှီချင်းပင်ကအမေရိကန်အမျိုးသားလုံခြုံရေးအကြံပေးJake Sullivan နဲ့တွေ့ဆုံစဉ်ပြောဆိုခဲ့ပါတယ်
။尽管中美两国各自情况和中美关系都发生了很大的变化。
အခုလိုတရုတ်အမေရိကန်ဆက်ဆံရေးမှာကောင်းမွန်တဲ့အခွင့်အလမ်းတွေပေါ်လာချိန်မှာတရုတ်ဘက်ကပြောလိုတာကတော့တရုတ်နဲ့အမေရိကန်အကြားကောင်းမွန်တည်ငြိမ်ပြီး ရေရှည်တည်တတ်မဲ့ဆက်ဆံရေးမျိုးရှိဖို့ဆိုတဲ့တရုတ်ရဲ့ရည်မှန်ချက်ဟာမပြောင်းလဲပဲတည်ရှိနေပါတယ်။အပြန်အလှန်လေးစားမှုအတူတကွတည်ရှိပြီးနှစ်ဖက်အကျိုးတူရရှိမဲ့အခြေခံစည်းပေါ်ကနေကောင်းမွန်တဲ့ဆက်ဆံရေးရှိဖို့ဆိုတဲ့တရုတ်ရဲ့ရည်မှန်ချက်ဟာမပြောင်းလဲပဲရှိနေပါတယ်
။သမ္မတဂျိုးဘိုင်ဒန်အနေနဲ့လည်းအရေးပါတဲ့ဆက်ဆံရေးအတွက်တာဝန်ယူမှုရှိရှိလှုပ်ဆောင်ဖို့တန်တိတ်ထန်ချထားပါတယ်။မဟာမိတ်တွေနဲ့ဆက်ဆံရေးမှာအမေရိကန်ရဲ့အကျိုးစီးပွားနဲ့တံပိုးတွေအတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။တရုတ်နဲ့ပြိုင်ဆိုင်မှုဟာအမေရိကန်ပြည်ထောင်စုနဲ့တရုတ်အကြားထိတိုက်တိုးမှုနဲ့ပဋိပက္ခတွေဖြစ်ဖို့အတွက်မဟုတ်ပါဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလီဗန်ကသူ့ရဲ့ခီးစဉ်အဆုံးမှာပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့လျှို့ဝှက်ကြိုးပမ်းခဲ့တဲ့မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်တဲ့စက်ရုံကိုမဖော်ပြစဘူးဖော်ပြလာပါတယ်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြီးခဲ့တဲ့စက်တင်ဘာလ13ရက်နေ့က
နျူကလ িয়ার လက်နက်ထုတ်လုပ်တဲ့စက်ရုံကိုသွားခဲ့ပြီးဒုံးလက်နက်စမ်းသပ်ပစ်ခတ်တာကိုကြည့်ရှုခဲ့တဲ့ဗီဒီယိုကိုမြောက်ကိုရီးယားအစိုးရသတင်းဌာနကဖော်ပြခဲ့ပါတယ်။ကင်ဂျွန်အွန်းကနျူကလ িয়ার ထုတ်လုပ်မှုနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတွေကိုတိုးမြှင့်သွားနိုင်ဖို့ကိုလည်းညွှန်ကြားခဲ့တယ်လို့ဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုတိုးတက်လာတာနဲ့အမျှအာရှဒေသတွင်လုံခြုံရေးစိုးရိမ်မှုတွေလည်းတိုးလာမှာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါတယ
်။တရုတ်ရဲ့အာဖရိကအကူအညီနောက်တရုတ်အမေရိကန်ဆက်ဆံရေးနဲ့မြောက်ကိုရီးယားနျူကလ িয়ার ဆက်ရုံထုတ်ပြလာတာတွေကိုကိုစောမှုကျော်ပြောပြပေးခဲ့တာပါ။အခုတော့လေယာစိုက်ပျိုးရေးသတင်းတွေပါ။အိန္ဒိယကမြန်မာပဲတိုးမြှင့်ဝယ်ယူမှာနဲ့စောင်းစီစီနည်းနည်းပြန်ကြတာအပါအဝင်ကိုပြောထားပါတယ်။လာမယ့်ဘဏ္ဍာနှစ်မှာအိန္ဒိယကမြန်မာကနေပဲတန်ချိန်တိုးမြှင့်ဝယ်ယူသွားဖို့ရှိနေပြီးမြန်မာပြည်တွင်းဈေးကမ္ဘာတော့စောင်းစီစီနည်းနည်းပြန်ချခဲ့ပါတယ်။နောက်တစ်ပတ်အတွင်းသိနှံစင်လုံးဘလို့ရှိပါလဲ။ Pharma Times Media အဖွဲ့စူးစီးပြောပြပေးပါဦးခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြက်မီဟန်နဲ့သူကျမမီစပယ်ကတင်ဆက်ပြီးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့လာမယ့်ဘန်နာနှစ်မှာအိန္ဒိယကပဲတန်ချိန်အများအပြားတိုးမြင့်ဝယ်ယူသွားမယ်ဆိုတဲ့သတင်းနဲ့စကြပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့မပဲနဲ့ပဲစင်းကုန်ကိုအိန္ဒိယနိုင်ငံကလာမယ့် 2025-2026 ဘဏ္ဍာနှစ်မှာတန်ချိန်ပမာဏတိုးမြင့်ပြီးဝယ်ယူသွားမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကပြောပါရယ်အိန္ဒိယမြန်မာမပဲနဲ့ပဲသင်းကုန်ကုန်သွယ်မှုပူးပေါင်းဆောင်ရွက်ရေးဆိုင်ရာနားလည်မှုစွာကြောင့်လာက2025ခုနှစ်မတ်လ31ရက်မှာတက်တန်းကုန်ဆုံးမှာဖြစ်ပြီးအသစ်ထပ်ချုပ်မဲ့ MOU မှာမပဲတန်ချိန်5သိန်းပဲသင်းကုန်တန်ချိန်2သိန်းလောက်ဝယ်ယူသွားမှာဖြစ်တယ်လို့ပဲပြောင်းကုန်သွယ်တဦးကပြောပါရယ်ဒီကရက်နှစ်ကတော့အိန္ဒိယကမပဲတန်ချိန်2သိန်းခွဲပဲသင်းကုန်တန်ချိန်3သိန်းလောက်သာဝယ်ယူဖို့စာချုပ်ချုပ်ဆိုခဲ့တာဖြစ်တဲ့အတွက်အခုနှစ်မှာမပဲတန်ချိန်2သိန်းခွဲနဲ့ပဲသင်းကုန်တန်ချိန်3သိန်းလောက်တိုးမြှင့်ဝယ်ယူသွားမှာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာမပဲနဲ့ပဲသင်းကုန်စိုက်ပျိုးမှုရော့ကျလာတာကြောင့်စားနပ်ရိက္ခာလိုအပ်ချက်အရမြန်မာနိုင်ငံကနေပဲတန်ချိန်တိုးမြှင့်ဝယ်ယူလာတာလို့ဆိုပါတယ်မြန်မာနိုင်ငံမှာလည်းပြီးခဲ့တဲ့ဇူလိုင်ဩဂတ်နဲ့စက်တင်ဘာလတွေအတွင်းဖြစ်ပွားခဲ့တဲ့ရည်ကြီးနှိမ့်မြုပ်မှုနဲ့ပိုးမွားယောဂါတွေကြောင့်မပဲနဲ့ပဲစင်းကုန်အထွတ်နှုန်းရော့ကျပြီးဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့ကုန်သွယ်တွေကသုံးသပ်ထားပါတယ်။လက်တလုံးမှာအိန္ဒိယမြန်မာကုန်သွယ်ရေးကဏ္ဍအတွက်ငွေပေးချေမှုကိုအမေရိကန်ဒေါ်လာအပြင်အိန္ဒိယနိုင်ငံသုံးရူပီးငွေနဲ့လည်းဓာတ်ရိုက်ပေးချေနိုင်တယ်လို့သဘောတူထားကြပါတယ
်။စောင်းစီစီအနေငယ်ပြင်ကြားဆင်လာပါတယ်။ဈေးဝက်ထဲကိုသိစိတ်မပါတဲ့စောင်းစီတွေဝင်ရောက်လာတဲ့အတွက်စောင်းစီစီအနေငယ်ပြင်ကြားဆင်လာတယ်လို့အယောင်းဆိုင်တွေနဲ့ရန်ကုန်မြို့နယ်စားသုံးသူအရှင်မတွေကပြောပါရယ်စောင်းသုံးစီတင်တွေတို့လောက်ဖြစ်ပြီးခြင်းလုံငန်းကြီးကြီးကော်မတီကလည်းပြီးခဲ့တဲ့ပတ်ကရန်ကုန်ထိုင်လက်ကာရီညိုစင်းနေနဲ့စောင်းစီတပိတ်တာကို6455ကျင်းနဲ့ရောက်ချဖို့တမတ်ခဲ့ပြီးအော်တိုဘာလ14ရက်နေ့ကနေ20ရက်နေ့တွင်မှာတော့စောင်းစီတပိတ်တာကို6355ကျပ်စီးနဲ့ရောက်ချရမယ်လို့ထုတ်ပြန်ထားပါတယ်။ပြင်ပဈေးကွက်မှာတော့ပြီးခဲ့တဲ့စက်တင်ဘာလအတွင်းကစောင်းစီတပိတ်တာကို16000ကျပ်လောက်ထိပေါင်စီရှိခဲ့ပြီးမယ်။လက်ရှိမှာတော့တပိတ်တာကို တသောင်းတုံးထောင်ကျဲလောက်ကြီးကျဆင်းသွားတယ်လို့ရန်ကုန်မြို့မှာနေထိုင်တဲ့စားသုံးသူတို့သူစားကပြောပါတယ်အခုရပိုင်တွင်ဈေးကွက်တွေကိုအများပြားဝင်ရောက်လာတဲ့ဒဇိမ့်ဝက်စီဘူးတွေကတော့6လုံးတကယ်ကို2400ကျဲလောက်သာကျသေးတယ်လို့ဆိုပါတယ်ရန်ကုန်မြို့မှာတော့စားသုံးစီကြီးကျယ်ရေးကော်မတီကထုတ်ပြီးတဲ့စီဝေးရွက်စာအုပ်ကိုအတုံးပြုပြီးရက်ွက်ရုံတွေမှာတော့တအိထောက်ကိုစီ90ကျပ်တာနှုန်းဝေးယူခွင့်ရှိတယ်လို့တင်ငန်းချုံညွန့်နယ်ကစီအယောင်းဆိုင်ပိုင်ရှင်တဦးကပြောဆိုထားပါတယ
်အခုနှစ်မှာစိုက်ပျိုးစရိတ်က2ဆလောက်မြင့်တက်လာတဲ့အတွက်ကြံတန်းကို3,800ကျပ်လောက်ထိဈေးပေးဝယ်ယူကြဖို့ကြံစိုက်တောင်သူတွေကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့နှစ်ကကြံတရေကစိုက်ပျိုးစရိတ်အနေနဲ့8,000ကျပ်လောက်သာကုန်ကျခဲ့ပေမဲ့အခုနှစ်မှာတော့15,000လောက်ထိကုန်ကျစရိတ်ရှိနေတာကြောင့်ဆိုင်ုံတွေဘက်ကကြမ်းခင်းဈေးကိုတိုးမြင့်ဝယ်ယူပေးဖို့တောင်သူတွေကတောင်းဆိုနေကြတာဖြစ်ပါတယ်။တကြားဈေးကတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလကတပိတ်သား3,600ကျပ်လောက်ပေါက်သွေးရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်သားကို4,600ကျပ်လောက်အထိပေါက်သွေးရှိနေပါတယ်။မြန်မာနိုင်ငံမှာကြမ်းကိုစကိုင်းတိုင်းထပ်ပိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာစိုက်ပျိုးကြပြီးကြံစားရေက5,000ကျော်ရှိတယ်လို့စိုက်ပျိုးရေးဦးစီးဌာနစည်းရင်းတွေမှာဖော်ပြထားပါတယ်
။အိန္ဒိယကပဲတူမြေဝဲရီမာနဲ့စောင်းစီစီနည်းနည်းပြန်ကြလာတာအပါဝင်ကို Pharma Times Media ဖွဲ့ပြပြပေးခဲ့တာပါအခုတော့ဥရိယာတီနဲ့အနာဂတ်စီစဉ်မှာအနာတိကတိုက်ကရေခဲတုအရေးပြောဆင်မှု3ဆပုံမြင်လာတာကိုပြန်ထုတ်လွှင့်ပေးလိုက်ပါတယ်အနာတိကနဲ့ Greenland Chung ကရေခဲမြင့်နဲ့ရေခဲလွှာတွေအရေးပြောမှုနှုတ်ဟာ1990ပြည့်နှစ်အစောပိုင်းကထက်နှုန်းထက်3ဆပုံမြင်လာနေပါတယ်ကမ္ဘာရာသီဥတုမုန်းကောင်ရေရှားမှုနဲ့စာနယ်ဇင်းကဖူလွန်ရေးဟာအနာတိကတိုက်ရဲ့ရေခဲလွှာအရေးပြောတဲ့အခြေအနေပေါ်မူတည်နေတာကြောင့်မှန်ကန်တဲ့မူဝါဒတွေချနိုင်အောင်ပညာရှင်တွေကြိုးပမ်းနေပါတယ်။နားလည်ပြပြပေးပါအောင်ခင်ဗျာ
။လူသူအလံဝေးလာတဲ့အနာတိကတိုက်ထဲကအခုလိုတွေ့မြင်နေရတဲ့ရှင်သက်ရှူမောစရာလှပတဲ့အမြင်ကွင်းတွေမကြာခင်ပျက်စီးတော့မယ့်အနေအထားနဲ့ရင်ဆိုင်နေရပါပြီ။အနာတိကနဲ့ကလည်း Southern Ocean တောင်ပိုင်းသမုဒ္ဒရာကတဘာဝပတ်ဝန်းကျင်ကိုနောက်ဆုံးလေ့လာခဲ့ကြတဲ့သိပ္ပံပညာရှင်တွေကအစီရင်ခံစာဦးဆောင်ရေးသားသူတို့ဖြစ်တဲ့ Exterior တက္ကသိုလ်ပါမောက်ခ Martin Secret ကအခုလိုသုံးသပ်ပါတယ
် Some of the events that we are seeing are so off the scale
ကျွန်တော်တို့တွေ့နေရတဲ့တချို့ဖြစ်ရပ်တွေဆိုရင်အတော်ထိတ်လန့်စရာကောင်းပါတယ်ရုပ်ကျွင်းလောင်စာတွေဆက်ပြီးထုတ်ယူသုံးစွဲနေမယ်ဆိုရင်တော့ခုလိုပုံမှန်မဟုတ်တဲ့ရာသီဥတုအခြေအနေမျိုးပိုးပြင်းထန်လာပြီးအချိန်ရင်လဲပိုးများလာပါလိမ့်မယ်
။ရာသီဥတုပင်လယ်ရေခဲတုနဲ့သမုဒ္ဒရာအပူချိန်ဂလေးရှားရေခဲမြစ်တွေနဲ့ရေခဲလွှာတွေတိဆောက်ပုံစနစ်ကိုရောဇီဝကေယစနစ်ကိုပါပညာရှင်တွေလေ့လာခဲ့ကြတာပါ။လက်ရှိပေါ်ပေါက်နေတဲ့ပြင်းထန်လာတဲ့ရာသီဥတုမျိုးနဲ့ဥတုရာသီပြောင်းလဲမှုတွေကိုချိန်ဆက်လေ့လာခဲ့တာမှာတော့လက်တလောရင်ဆိုင်လာရတဲ့အနေအထားမျိုးတွေနောက်မှာပိုးပြီးတော့ကြုံတွေ့ရတော့မယ်လို့ပညာရှင်တွေကခန့်မှန်းပါတယ်။ဩဂုတ်လပထမပတ်တည်းမှာပဲအရေပျော်လာတဲ့ရေခဲမြေတွေကိုထိန်းထားပေးတဲ့သမန်တခုကျိုးပေါက်ခရာကအမေရိကန်ပိုင်းအလက်စကာပြည်နယ်ထဲကမြစ်ကဘာဘေးကနေအိမ်တွေရေထဲပါကုန်ပါတယ
်။ Let it be known that there was a 40 to 50 feet of bank.
ရေထဲပါသွားတဲ့အိမ်တွေနဲ့မြစ်တန်းမှာပေ40 50လောက်တစ်ပင်ကြီးတွေစိုက်ထားတာပါ။အဲ့ဒီတစ်တော်တွေလည်းရေထဲပါကုန်ပါတယ်။အခုလိုဆိုးရွားပြင်းထန်တဲ့ကဘာပြူရာမျိုးကျွန်တော်တို့ဘယ်တော့မှမမြင်ဘူးခဲ့ကြပါဘူး။ဒီလောက်အတိုင်းအတာအထိရေတွေအေးပြောဆင်းလာတာမျိုးလည်းမကြုံခဲ့ဘူးပါဘူ
းအခုအဖြစ်ပြက်ကတော့ကမ္ဘာပုံနှဲမှုနဲ့ဆက်ဆက်နေသလားဆိုတာတအားမပြောနိုင်ပေမဲ့လို့နှစ်တစ်နှစ်မှာနင်းဘလောက်ကြာသလဲဆောင်းထဲမှာဘလောက်အေးသလဲမိုးဘလောက်ရွာသလဲဆိုတဲ့ရာသီဥတုနဲ့လည်းဆိုင်တယ်လို့ရေခဲမြစ်တွေရဲ့လှုပ်ရှားမှုပုံစံနဲ့လည်းဆိုင်တယ်လို့ပညာရှင်တွေကပြောပါတယ်ရေခဲမြစ်တွေအေးပြောဆင်းလာတာကြောင့်ကမ္ဘာသဘောင်းကလူပေါင်း15သန်းလောက်ဘေးသင့်မဲ့အနေအထားနဲ့ကြုံနေကြရပြီးအဲ့ဒီထဲကသဘောလောက်ဟာအိန္ဒိယ၊ပါကစ္စတန်၊ပီရူးနဲ့တရုတ်နိုင်ငံကဖြစ်တယ်လို့ဒီနေ့အစောပိုင်းလေ့လာမှုတစ်ခုမှတွေ့ရပါတယ
်။ World's largest ever heat wave in terms of
ပုံမှန်မဟုတ်ပဲအဆိုးဆုံးလို့တောင်ပြောရမယ်။ပူလိုင်းကြီးတွေကိုအနာတိကတိုက်မှာမိနစ်တုံးကကြုံခဲ့ရပါတယ်။ပုံမှန်ရှိတဲ့အပူချိန်ထက်38ဒီဂရီကျော်ထိတောင်ရောက်ခဲ့ပါတယ်။ဆောင်းတွင်းကြီးထဲမှာပဲအဲ့ဒီအပူချိန်ကိုရောက်ခဲ့တာပါ။ Dome Sea လို့ခေါ်တဲ့အနာတိကရှေ့ဘက်ခြမ်းကရေခဲလွှာတွေမှာဆိုရင်လေအပူချိန်အနှုတ် 90 ဒီဂရီစင်တီဂရိတ်ရှိရမှာဖြစ်ပေမဲ့အဲ့ဒီလောက်ကိုရောက်မလာပါဘူးအနှုတ် 10 ထိရောက်ခဲ့တဲ့ရက်တွေရှိပါတယ်
2023ခုနှစ်အတွင်းမှာတစ်ကမ္ဘာလုံးစံချိန်တင်အောင်ပြင်းထန်တဲ့အပူလိုင်းနဲ့ရင်ဆိုင်နေရချိန်မှာတော့အာနာတိကတိုက်မှာလည်းအပူချိန်တွေမြင့်တက်လာပါတယ်။အမှန်မှာတော့ကမ္ဘာပူနွေးမှုကအာနာတိကတိုက်ကိုပိုးပြီးတော့တက်ရောက်တာဖြစ်ပါတယ
်။ Antarctica acts to keep the planet cool.
အာနာတိကတိုက်ကိုထိမ့်သိမ်းဆောက်ရှောက်ရေးဟာအဲ့ဒီဒေသမှာခိုလုံးနေတဲ့တောရိုင်းတိရစ္ဆာန်တွေအတွက်သာမကဘဲတစ်ကမ္ဘာလုံးကိုတက်ရောက်မှုရှိနေတဲ့ရာသီဥတုမျက်တမှုရှိဖို့လည်းရေးကြီးပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30လောက်မှာအနာတိကရေခဲတူတွေအရေးပြောဆင်းခဲ့တဲ့နှုံးထက်အခုလက်ရှိရေခဲတွေအရေးပြောဆင်းတဲ့နှုံးက6ဆပိုပြီးမြန်ဆန်းလာနေပါတယ
်အနာတိကတိုက်ကရေခဲတွေအားလုံးကအရေးပြောဆင်းလာမယ်ဆိုရင်တော့ကမ္ဘာပင်လယ်ရေမျက်နှာပြင်က189ပေကျော်အထိမြင့်တက်လာမှာဖြစ်ပြီးမြို့ကြီးပြကြီးတွေရေအောက်ရောက်သွားပါလိမ့်မယ်အဲ့ဒီလိုအခြေအနေကိုရောက်ဖို့နှစ်ပေါင်းရာနဲ့ချီကြာနိုင်တယ်ဆိုပေမဲ့လို့ကမ္ဘာအပူအေးမြတ်တာအောင်ထိန်းကြီးတဲ့နေရာမှာအဲ့ဒီရေခဲတူတွေကအရေးအကြီးဆုံးနေရာမှာရှိပါတယ်။အာနာတိကဒေသဟာကမ္ဘာကြီးအတွက်အေးပေးဆက်လို့မဟုတ်တော့ဘဲအပူပေးဆက်ကြီးလို့ဖြစ်လာနေတာကတကယ်စိုးရင်စရာကောင်းသလိုအဲ့ဒီကနှုတ်နယ်လာတဲ့ဇီဝကေးရစနစ်တွေကိုထိန်းသိမ်းဆောင်ရှောက်ပါမယ်ဆိုပြီးတော့ Antarctic Treaty မှာလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံတွေကသူတို့ရဲ့ကတိကိုမထိန်သိမ်းနိုင်တဲ့လက္ခဏာဖြစ်တယ်လို့လည်းသိပ္ပံပညာရှင်တွေကရှုံးမြင်ပါတယ်။ဇီဝကေးရစနစ်တွေအဖတ်ဆဲလို့မရအောင်ပျက်စီးမတော့နိုင်ရေးကာကွယ်ဖို့ဆိုရင်တော့ဆက်မှုခေတ်ဦးကာလ19ရာစုအစောပိုင်းမှာရှိခဲ့တဲ့အပူချိန်ထက်1.5ဒီဂရီကျော်မသွားရေးဆိုတဲ့ပါရီသဘောတူစာချုပ်ပါအချက်အလက်တွေအတိုင်းကမ္ဘာနိုင်ငံတွေအတိအကျဆောင်ရွက်ဖို့ကိုလည်းပညာရှင်တွေကအရေးအကြီးတိုက်တွန်းပါတယ
်။ Now, unless we want to see a lot more of these things happening in the future, we really got to get on with.
decarbonizing that won't solve ဒီလိုဖြစ်ပျက်မျိုးတွေအများကြီးဆက်ဖြစ်တာမျိုးမကြုံကျင်ဘူးဆိုရင်တော့ကာဗွန်တန်းငွေထုတ်လွှတ်မှုရှော့ချမှဖြစ်တော့မှာပါဒါလည်းပြဿနာကိုဖြေရှင်းလိုက်တာတော့မဟုတ်ပါဘူးလက်ရှိပြောင်းလဲလာတဲ့ရာသီဥတုနဲ့တားဆတာကြက်အောင်လုတ်ကင်သွားဖို့လဲလိုပါတယ
်ကမ္ဘာမိုးလေဝသအဖွဲ့ WMO အကြီးအကဲကလည်းလွန်ခဲ့တဲ့ရာစုနှစ်ကထွက်လာခဲ့တဲ့ဖလုံးအိမ်တန်းငွေတွေရဲ့တက်ရောက်မှုဖြစ်တဲ့မိုးခေါင်ရေရှားတာမုန်တိုင်းတွေဝင်တာအပူလိုင်းတွေပြင်းထန်လာတာမျိုးတွေကို2060ခုနှစ်အထိကြုံကြရမှာဖြစ်တဲ့အတွက်အလားတူဖြစ်ရတွေရပ်တန့်သွားစေချင်ရင်တော့ရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုလုံးဝလျှော့ချမှာဖြစ်မယ်လို့ Oculus ဆိုင်မှာပဲထပ်ပြီးတော့သတိပေးပါတယ်။လေထုထဲကကာဗွန်ဒိုင်အောက်ဆိုက်တန်းငွေတွေတိတ်သေးလာတာကြောင့်ဝင်ရုံစွန်းဒေသကရေခဲမြစ်တွေလည်းအနည်းဆုံးနှစ်ပေါင်းထောင်ချီဆက်လက်အရေးပျော်ဆင်းနေဦးမှာဖြစ်ပြီးဟိမဝန္တာတောင်တန်းကြီးပေါ်ကရေခဲမြစ်တွေအရေးပျော်ဆင်းသွားရင်တော့တရုတ်နိုင်ငံထဲကမြစ်တွေလည်းဒီရာစုနှစ်ကုန်မှာပျောက်ကွယ်သွားလိမ့်မယ်လို့လည်းသတိပေးပါတယ်။ဖလုံအိမ်တန်းငွေတွေဒါဆက်ပြီးတော့ထုတ်လုပ်နေအောင်မယ်ဆိုရင်တော့အနာတိကတိုက်နဲ့ Greenland ကျွန်းကရေခဲလွှာတွေပါဆက်ပြီးအရေးပျော်လာမှာဖြစ်တာကြောင့်တစ်ကမ္ဘာလုံးမြေခိုနေရတဲ့ရေချိုအရင်အမြစ်တွေလည်းရှားပါသွားတော့မှာဖြစ်ပါတယ်။ကျွန်မနှမပါ
အန္တာတိကတိုက်ကရေခဲတူအရေးပျော်ဆင်းမှု၃ဆအထိညံလာတာကိုနှက်လောင်ပြပြခဲ့တာပါအခုတော့သတင်းတွေတဲကသုတပါဒီတစ်ပတ်မှာတော့ကမ္ဘာစားနပ်ခါနေ့အကြောင်းကိုပြောထားပါတယ်အသက်ရှင်သန်မှုနဲ့ကောင်းမွန်တဲ့အနာဂတ်အတွက်စားရရိတ်ခါအလုံးလောက်ရရှိရေးကဘလောက်ရေးကြည့်တယ်ဆိုတာကိုမိမောင်းထုတ်ပြတဲ့အနေနဲ့နှစ်စဉ်အောက်တိုဘာ16ရက်နေ့ကိုကမ္ဘာစားနပ်ခါနေ့ဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်ကမ္ဘာနိုင်ငံတချို့မှာတော့ကြုံနေရတဲ့ဆာလမှုပြဿနာတွေကိုမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
ဒီနှစ်ပိုင်းတွေအတွင်းကမ္ဘာပေါ်ကလူပေါင်း933သန်းလောက်ဟာကမ္ဘာနေရာဒေသတချို့မှာဖြစ်ပွားနေတဲ့စစ်ပွဲနဲ့လက်နက်ကင်ပဋိပက္ခတွေတနည်းတခြားစိုးရိမ်ပွဲရာဖြစ်လာတဲ့ဥရုယာတိပြောင်းလဲမှုတွေစီးပွားရေးအကျပ်တဲတွေကူးဆက်ကတ်ယောဂတွေစတဲ့အကြောင်းတရားတွေနဲ့ဆက်နွယ်ပြီးဆန္ဒရိတ်ခါပြက်လန့်မလုံလောက်မှုနဲ့ဆာလာမှုတွေကိုကြုံတွေ့နေကြရတယ်လို့ကုလသမဂ္ဂရဲ့ဆန္ဒရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့ကြီး FAO ကပြောဆိုထားပါတယ်နိုင်ငံတကာကလေသမားတွေဟာကမ္ဘာလုံးဆိုင်ရာလူဦးရေကိုကြွေးမွေးနိုင်မှုထဲပို့ပြီးစိုက်ပျိုးထုတ်လုပ်မှုတွေရှိနေတဲ့ကြားကပဲအခုလိုငတ်မောခေါမမှုတွေနဲ့ကြုံတွေ့နေကြရတာဖြစ်တယ်လို့လည်း FAO ကဖော်ပြထားတာပါဒါကြောင့်နေ့စဉ်ကမ္ဘာပေါ်မှာနေထိုင်ကြတဲ့လူသားတွေရဲ့17ယောက်တိုင်းမှာတစ်ယောက်ကဆာလောင်မွေးသိမ့်မှုဒဏ်ကိုခံစားနေရတယ်လို့လည်းဖော်ပြထားပါတယ်FAO ရဲ့ Sophie 24ဆိုတဲ့အစင်ခန်းစားမှဆိုရင်ဒီလိုဆာလောင်ငတ်မမှုတွေကြုံတွေ့နေရတဲ့နေရာအများစုကအာဖရိကတိုက်ကနေရာဒေသတွေဖြစ်ပြီးအဲ့ဒီမှာနေထိုင်နေကြသူလူဦးရေရဲ့20ရာခိုင်နှုန်းကျော်ဟာဆာလောင်ငတ်မမှုဒဏ်ကိုခံစားနေကြရတယ်လို့လည်းဆိုပါတယ်
သူဒေသနာစစ်တမ်းတွေအရတော့2023-2024ခုနှစ်တွေအတွင်းနိုင်ငံ36နိုင်ငံဟာစူးစူးဝါးဝါငမ်းမမှုဒဏ်ကိုကြုံတွေ့ခံစားရတယ်လို့လည်းဖော်ပြထားတာပါဒီထဲမှာအာဖရိကတိုက်ကနိုင်ငံတွေဖြစ်တဲ့တောင်ဆူရန်ဘာရွန်ဒီဆိုမာလီယာယီမန်ချက်နိုင်ငံတွေဟာစိုးရိမ်စရာအခြေအနေအထိရှိနေတယ်လို့ပြောပါတယ်အဲ့ဒီဒေသတွေမှာဖြစ်ပွားနေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေပြည်တွင်းစစ်တွေလက်နက်ကင်ပဋိပက္ခတွေနဲ့မိုးခေါင်ရေရှားမှုအများဆုံးဖြစ်တတ်တဲ့ဥရုယာတီဖောက်ပြန်မှုတွေနဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကဒေသခံလူလူအတွေ့အစာရေစာခေါင်းမမှုတွေစားလောင်မှုတွေရဲ့အဓိကအကြောင်းအရာတွေဖြစ်စေတာပါအာဖရိကတိုက်ပြီးရင်တော့အာရှတိုက်ကစားလောင်ငန်းမှုသူအများဆုံးဒုတိယနေရာမှာရှိနေတာပါအာရှတိုက်မှာရှိတဲ့လူဦးရေရဲ့800ခန့်နှုန်းကျော်ဟာစားလောင်ငန်းမှုတွေကြုံတွေ့နေကြရတယ်လို့ဆိုပါတယ်တောင်အာရှဒေသတွေမှာကအများဆုံးဖြစ်တယ်လို့လေသူတေသနာပြုချက်တွေကဖော်ပြထားတာပါစာနယ်ရေခါအကြောင်းပြောကြတဲ့အခါအစားအစာလုံလောက်မှုမရှိတဲ့အချက်အပြင်အာဟာရဓာတ်ပြည့်ဝမှုမရှိစမ်းမတန့်ရှင်းမှုမရှိတဲ့အစားအစာတွေစားတောက်နေကြရတာကလည်းလူသားတွေအတွက်အန္တရာယ်ဖြစ်စေတဲ့အဓိကအကြောင်းအရာတွေမှာပါဝင်ပါတယ်။ကမ္ဘာလူဦးရေရဲ့35ရာခိုင်နှုန်းတန်ပေါင်း3000နီးပါးဟာအာဟာရပြည့်ဝပြီးစမ်းမမှုရှိစေတဲ့အစားအသောက်တွေကိုမစားကြရဘူးလို့ဆိုပါတယ်။အဓိကအားဖြင့်ဝင်ငွေနှိမ့်တဲ့နိုင်ငံတွေမှာလူပေါင်း87ရာနှုန်းကျော်ဟာစားမရည်နဲ့မညီညွတ်တဲ့အစားအသောက်တွေကိုစားနေကြရတာပါ။ကမ္ဘာပေါ်ကကလေးငယ်တွေသေဆုံးမှုထဲမှာတစ်ဝက်လောက်ကအာဟာရချို့တဲ့မှုတွေကြောင့်လို့လဲဆိုပါရယ်။ဘက်တီးရီးယားတွေ၊ဗိုင်းရပ်စ်တွေ၊ကပ်ပါပိုးတွေ၊အဆိပ်အတောက်နဲ့ဓာတုဆေးဝါးပစ္စည်းတွေပါဝင်တဲ့အစားအသောက်တွေကြောင့်နှစ်စဉ်လူပေါင်းတန်း600ကျော်ဟာနာမကျန်းဖြစ်မှုတွေကိုရင်ဆိုင်နေကြရပြီးအဲ့ဒီတွေက4သိန်းကျော်လောက်ဟာအသက်သေဆုံးနေကြရတာပါလူသားတွေရဲ့နေစဉ်အသက်ရှင်နေထိုင်မှုမှာအစားအသောက်ဆိုတာကအရေးအကြီးဆုံးကဏ္ဍမှာရှိနေတာကြောင့်စားနပ်ရိက္ခာနဲ့ပတ်သက်ပြီးလူတွေသတိပြုနိုင်စေဖို့အတွက်ကုလသမဂ္ဂရဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကြီး FAO ဟာအောက်တိုဘာလ16ရက်နေ့ကို World Food Day ကမ္ဘာစားနပ်ရိက္ခာနေ့ဆိုပြီး1945ခုနှစ်ကတည်းကသတ်မှတ်ပြဋ္ဌာန်းပေးထားပါတယ်။အခု2024ခုနှစ်ရဲ့ကမ္ဘာစားနပ်ရိက္ခာနေ့ကိုလည်းနိုင်ငံတကာလုံးဆိုင်ရာအခမ်းအနားဖြင့် FAO ရုံးချုပ်ရှိတဲ့အီတလီနိုင်ငံရောမမြို့မှာ Right to Food for a Better Life and a Better Future ပုံမိုကောင်းမွန်တဲ့ဘဝအသက်တာနဲ့ပုံမိုကောင်းမွန်တဲ့အနာဂတ်အတွက်အစားအစာများရပိုင်ခွင့်ဆိုရဲရည်ရွယ်ချက်ဆောင်ဖို့နဲ့ကျင်းပခဲ့ကြပါရှင်။ All of us
to renew our community ကဘာစာနယ်ခန်းနေအကြောင်းမညညိုလင်းပြောပြပေးခဲ့တာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VOA American တန်ရဲ့စနေညစီစဉ်တဲ့ဆုံးမသက်ခင်သတင်းချင်းချုပ်မက်ခင်ပြုထေပြောပြပေးပါအောင်ခင်ဗျာ။
မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့မန္တလေးမြို့ကကောင်စစ်ရေးရာဌာနမနေ့တုန်းကတိုက်ခိုက်ခံခဲ့ရပါတယ်။ကျုံတောင်ဘက်မှာရှိတဲ့တရုတ်ကောင်စစ်ဝင်ယုံထဲမှာမနေ့ကညနေပိုင်းမှာပောက်ကွဲတံတွေချခဲ့ရပြီးတော့ထိခိုက်သေးဆုံးတာတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။တရုတ်ကောင်စစ်ယုံတဝိုက်ဟာပုံမှန်အဖြစ်တော့လုံခြုံရေးတင်းကျပ်တဲ့နေရာဖြစ်တယ်လို့မန္တလေးမြို့ကံတွေကပြောပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့ညနေ၄နာရီဝန်းကျင်မှာတရုတ်ကောင်စစ်ဝင်ကျုံယုံမှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးတော့နှစ်ထပ်ဆောင်ခေါင်မိုးရဲ့အုတ်ချုပ်အမူနှစ်ပေလောက်ပျက်စီးသွားတဲ့အကြောင်းနဲ့လူနဲ့တခြားပစ္စည်းအထိကိမရှိဘူးလို့ဖော်ပြထားပါတယ်။တရုတ်ကောင်စစ်ဝင်ကျုံယုံတာဝန်ရှိသူတွေနဲ့ပူးပေါင်းစုံစမ်းတာတွေလုပ်နေတယ်လို့လုံခြုံရေးကိုတွန်းမြင်ထားတယ်လို့လည်းပြောပါရရှင်။ Israel ဝင်ကြီးချုပ်ရဲ့နေအိမ်ပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့ Israel ဆိုရကပြောပါတယ်။ Israel နိုင်ငံမြောက်ပိုင်း Kesria မြို့မှာရှိတဲ့ Israel ဝင်ကြီးချုပ် Benjamin Netanyahu ရဲ့အပန်းဖြေနေအိမ်ရှိရာကို drone တစ်စင်းဒီကနေ့ပြန်တန်းလာခဲ့ပေမဲ့အဲ့ဒီအချိန်မှာဝင်ကြီးချုပ်နဲ့ဝင်ကြီးချုပ်ကတော်တို့ကတော့အိမ်မှာရှိမနေဘူးလို့ပြောခွင့်ရကပြောပါရတယ်။လဗနွန်ကလည်းပြန်လာတဲ့ drone တစ်စင်းအဆောက်အဦတစ်ခုနဲ့ထိပြီးပြတ်ကျခဲ့တယ်လို့ Israel စစ်တပ်ကအစောပိုင်းကပြောထားတာရှိပါတယ်။ဘယ်အဆောက်အဦကိုထိတာလဲဆိုတာကိုရှင်းရှင်းမပြောပေမဲ့နောက်ထပ်ပြန်လာတဲ့ drone နှစ်စင်းကိုကြားပြတ်ဖြတ်ကျခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ Israel အရေးပေါ်လူနာဌာနကလည်းထိခိုက်ဒဏ်ရာရသူမရှိဘူးလို့ပြောကြားခဲ့ပါတယ်ရှင
်။ကျေးဇူးပါမခင်ပြည့်ထွေးအခုလိုသတင်းအချင်းချင်းအပီးမှာတော့ VOA American တန်ရဲ့ဒီညစနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်မှုကကိုရနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ စာရိတာဟမ်ဒန်နဲ့တီယန်ဝမ်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်မာဖီယိုကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြုအပ်ရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလည်းအိဆက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America.